Welcome to the Voice of America in Burmese.
မင်္ဂလာပါရှင်။ Washington မြို့တော် VOA American တန်ကနေ2020ပြည်ဩဂုတ်လ10ရက်တနင်္လာနေ့နေ့ခင်း VOA မြန်မာပိုင်းအစီအစဉ်ကိုစတင်ထုတ်လွှင့်နေပါပြီ။အခုအရင်ဆုံးသတင်းအစီအစဉ်ကိုကျမအင်ဂျင်နိုင်နဲ့ကိုဝင်းမင်းတို့ကပူးတွဲတင်ဆက်မှာပါရှင်။ပြီးခဲ့တဲ့သတင်းပတ်ကလက်ဗနွန်နိုင်ငံဘေးရုတ်မြို့မှာဖြစ်ပွားခဲ့တဲ့အင်အားပြင်းထန်လာတဲ့ပေါက်ကွဲမှုကြီးကြောင့်နေနာဆုံးရှုံးမှုတွေအတွက်ပြန်လည်ထူထောင်ရေးအကူအညီတွေပေးဖို့တနုအနေနဲ့ကကမ္ဘာခေါင်းဆောင်တွေသဘောတူညီခဲ့ကြပါတယ်။ဒါပေမဲ့ငွေကြေးအရဘယ်အတိုင်းသာတီထောက်ပံ့မလဲဆိုတဲ့ပမာဏကိုတော့တည်ယဝင်းကြေညာခြင်းမရှိခဲ့ပါဘူး။ဒီအကူအညီတွေဟာလက်ဗနွန်ပြည်သူတွေရဲ့လိုအပ်ချက်နဲ့အညီအချိန်မီလုံလောက်ပြီးကိုင်းညီမှုရှိတဲ့ကြောင်းနဲ့လက်ဗနွန်ပြည်သူတွေစီဓာတ်ရိုက်ထိထိရောက်ရောက်ပွင့်လင်းမြင်သာမှုရှိရှိပေးတဲ့ကြောင်းတယ်လီကွန်ဖရင့်နဲ့ပြုလုပ်တဲ့အစည်းအဝေးမှာပြင်သစ်သမ္မတအမ်မြူအယ်မက်ခရွန်ကပြောကြားခဲ့ပါတယ်။လက်ဗနွန်အစိုးရအနေနဲ့အကူအညီတွေကိုပွင့်လင်းမြင်သာမှုရှိရှိအသုံးပြုဖို့ကမ္ဘာအင်အားကြီးနိုင်ငံတွေကလည်းတိုက်တွန်းခဲ့ကြပါတယ်။သူတို့အနေနဲ့လက်ဗနွန်အစိုးရကိုပေးတဲ့အကူအညီတွေအပေါ်သတိရှိနေကြတာပါ။အစိုးရမှာအကျဉ်းပြတ်ချဆမှုတွေရှိနေတယ်လို့လက်ဗနွန်အများစုကရှုမြင်ကြသလိုဟစ်ဘောလာကတဆင့်အီရန်ဩဇာလွှမ်းမိုးမှုအပေါ်စိုးရိမ်မှုတွေရှိနေကြတာပါ။ဂျာသာပတိနေကဘေရုတ်ကိုသွားခဲ့တဲ့ပြင်သစ်သမ္မတမက်ခရွန်ကတော့လက်ဗနွန်ပြည်သူတွေကိုထောက်ပံ့ရေးပါဝင်တဲ့အလှရှင်နိုင်ငံတွေအနေနဲ့မတူကွဲပြားမှုတွေကိုဘေးဖယ်ထားဖို့လိုအပ်ကြောင်းနဲ့အကူအညီတွေကိုကုလသမဂ္ဂဦးဆောင်ညှိနှိုင်းတင်ကြောင်းတယ်လီကွန်ဖရင့်အစည်းအဝေးအဖွဲ့မိန့်ခွန်းမှာပြောကြားခဲ့ပါတယ်။တနင်္ဂနွေနေ့ကထုတ်ပြန်တဲ့ကိန်းဂဏန်းတွေအရအမေရိကန်ပြည်ထောင်စုမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူ9သန်းကျော်ထိရှိနေပြီးကမ္ဘာမှာရောဂါကူးစက်မှုအများဆုံးနိုင်ငံဖြစ်ပါတယ်။ Johns Hopkins တက္ကသိုလ်ကတနင်္ဂနွေနေ့ကထုတ်ပြန်တဲ့ကိန်းဂဏန်းတွေအရအမေရိကန်မှာ COVID-19 ရောဂါကြောင့်သေဆုံးသူပေါင်း 36,200 ကျော်ရှိနေပါတယ်။တကယ်လို့အမေရိကန်ပြည်ထောင်စုမှာနှာခေါင်းဆီးတွေကိုတက်ဆင်ခြင်းမပြုဘူးဆိုရင်ဒီဇင်ဘာလ1ရက်နေ့ထိကိုဗစ်ရောဂါနဲ့သေဆုံးသူပေါင်း3သိန်းနီးပါးရှိလာမယ်လို့ခန့်မှန်းတွက်ချက်ပြထားတဲ့ပုံစံကားချက်ကို IHME လို့ခေါ်တဲ့ကျန်းမာရေးဆိုင်ရာ Metric နဲ့အကဲဖြတ်မှု Institute ကထုတ်ပြန်ခဲ့ပါတယ်။ IHME ညွှန်ကြားမှု Dr. Christopher Morey ရဲ့ထုတ်ပြန်ချက်မှာတကယ်လို့အမေရိကန်ပြည်သူ65ရာခိုင်နှုန်းကနှာခေါင်းဆီးတွေတက်ဆင်မယ်ဆိုရင်လူပေါင်း 6,600 ကျော်ရဲ့အသက်ကိုကယ်တင်နိုင်လိမ့်မယ်လို့ဖော်ပြထားပါတယ်။ဒီအတောအတွင်းဘရာဇီးနိုင်ငံဟာကမ္ဘာမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရတဲ့ဒုတိယမြောက်အများဆုံးနိုင်ငံဖြစ်လာပြီးသေဆုံးသူပေါင်း3,000လောက်ရှိနေပါတယ်။မက္ကဆီကိုနိုင်ငံမှာတော့ကျန်းမာရေးဝန်ကြီးဌာနထုတ်ပြန်ချက်အရစနေနေ့တရက်ထဲကိုရိုနာဗိုင်းရပ်စ်ကူးစက်မှုအသစ် 6,500 လောက်တွေ့ရှိခဲ့ပြီးသေဆုံးသူပေါင်း900နီးပါးလောက်ရှိနေပါတယ်။ John Hopkins တက္ကသိုလ်ရဲ့ထုတ်ပြန်ချက်အရမက္ကဆီကိုမှာကိုဗစ်ရောဂါနဲ့သေဆုံးမှုပေါင်း 4,600 ကျော်ရှိနေပြီးအမေရိကန်နဲ့ဘရာဇီးနိုင်ငံတွေပြီးရင်တတိယမြောက်ကိုဗစ်နဲ့သေဆုံးမှုအများဆုံးနိုင်ငံဖြစ်ပါတယ်။အကျိုးခံစား권တက်တန်းကုန်သွားတဲ့အတွက်ထပ်ပြီးတက်တန်းတိုးပေးတဲ့သမ္မတဒေါ်နယ်ထရန့်ရဲ့အမိန့်နဲ့ပတ်သက်လို့တနင်္ဂနွေနေ့ကအင်ဖြူရော်နဲ့ထိပ်တန်းဒီမိုကရက်တစ်အမတ်တွေအပြန်အလှန်စကားဆစ်ထိုးခဲ့ကြပါတယ်။ကိုရိုနာဗိုင်းရပ်စ်ရောဂါကြောင့်တန်းနဲ့ချီအလုပ်လက်မဲ့ဖြစ်သူတွေအတွက်အကျိုးခံစား권နဲ့အခွန်ဆောင်တာရွှေ့ဆိုင်းထားဖို့သမ္မတထရန့်ကအမိန့်ထုတ်ပြန်ခဲ့တာဖြစ်ပါတယ်။ဒီမိုကရက်တီထိန်းချုပ်ထားတဲ့အောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီကသမ္မတထရန့်ရဲ့ထောက်ပံ့မှုအစီအစဉ်ဟာမဆိုးမပိုးနဲ့အားနည်းပြီးဖွဲ့စည်းပုံခြေခံဥပဒေနဲ့လည်းဆန့်ကျင်ဘက်ဖြစ်နေကြောင်း Fox News Sunday နဲ့မေးမြန်းခန်းမှာဝေဖန်ခဲ့ပါတယ်။ American ပြည်သူတွေအတွက်ဒီထက်မကအကူအညီတွေကြကြပေးဖို့လိုအပ်နေတယ်လို့လည်းနန်စီပလိုစီကပြောပါရယ်ဆက်ပြီးအလုပ်လက်မဲ့ဖြစ်နေတဲ့အမေရိကန်ပြည်သူတန်း30ကျော်ကိုကူညီဖို့နဲ့နောက်ထပ်ကိုဗစ်အထောက်ပံ့တွေပို့ပြီးပေးဖို့အသုံးစရိတ်အသစ်တွေအတွက်ဆွေးနွေးညှိနှိုင်းမှုသူကအင်ဖြူတော်ကိုထပ်မံကမ်းလှမ်းခဲ့ပါရယ်သီရိလင်္ကာသမရဟောင်းမဟင်ဒာရာဂျာပက်ရှာဟာတနုအနေနဲ့ကစထုတ်ထအချိန်မြောက်ဝင်ကြီးချုပ်ဖြစ်ကျန်းသစ္စာချိန်ဆိုခဲ့ပါရယ်မြို့တော်ကိုလံဘိုစင်ချေဘုံမှာရှိတဲ့နာမည်ကျော်ကယ်လီနီယာရာဂျာမဟာဗုဒ္ဓဘာသာဘုရားကျောင်းမှာကျင်းပတဲ့ဒီကျမ်းသစ္စာကျင့်ဆိုပွဲကိုမဟင်ဒာရဲ့ညီဖြစ်သူတမရဂိုဒဘယာရာဂျာပက်ရှာကဦးဆောင်ပြုလုပ်ခဲ့တာဖြစ်ပါတယ်။ရာဂျာပက်ရှာညီကိုရေဦးဆောင်တဲ့သီရိလင်္ကာပြည်သူတပ်ဦးဟာဗုဒ္ဓဘုနေ့ဩဂုတ်လ9ရက်မှာကျင်းပခဲ့တဲ့ပါလီမန်ရွေးကောက်ပွဲမှာ3ပုံ2ပုံအများစုနေရာကိုရရှိခဲ့တာပါ။ဒါဟာသီရိလင်္ကာနိုင်ငံမှာသူတို့ပါတီအနေနဲ့ဖွဲ့စည်းပုံခြေခံဥပဒေပြောင်းလဲရေးလုပ်ဖို့နဲ့နိုင်ငံရေးအာဏာမှာမိသားစုအလိုက်ဩဇာလွှမ်းမိုးဖို့ကိုပါအထောက်အကူပေးလိုက်တာပါ
။ VOA
American တံမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 kHz 12133ညလိုင်းဒိုမီတာ40 kHz 9133ညလိုင်းဒိုမီတာ51 kHz 5805နဲ့လိုင်းဒိုမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ကျွန်တော်ဝင်းမဲ့ပါခင်ဗျာတနေ့လာနေ့မနေ့ခင်း VOE American တံရဲ့ထိတ်တန့်ရသတင်းတွေကိုဆက်ပြောပြနေပါတယ်။မြန်မာနိုင်ငံမှာလူငယ်သင်တန်းကျောင်းကလူငယ်နှစ်ဦးသေဆုံးခဲ့မှုအတွက်အစိုးရဘက်ကစုံစမ်းစစ်ဆေးမှုတွေဆက်လုပ်နေပြီလို့ဆိုလိုက်ပါတယ်။မန္တလေးလူငယ်သင်တန်းကျောင်းမှာထိမ့်သိမ်းခံခဲ့ရတဲ့လူငယ်နှစ်ဦးဟာနှိမ့်ဆက်ညပန်းတန်းကျောင်းမကြာခင်ကတည်ခဲ့ရတယ်လို့မိသားစုတစုဘက်ကဆွဆွဲပြီးမှကာဝန်ရှိသူတွေဘက်ကအခုလိုမနေ့ကပြောလိုက်တာပါ။မန္တလေးတိုင်းဒေသကြီးအစိုးရဖွဲ့နဲ့ဒီသင်တန်းကျောင်းကိုကြီးကြပ်နေရတဲ့ပြည်တော်စုအဆင့်လူမှုဝန်ထမ်းကေဇေးင်းနဲ့ပြည်လည်နေရာခြားတိုင်းဝန်ကြီးဌာနတို့ကစုံစမ်းစစ်ဆေးမှုတွေစတင်နေပြီလို့မနေ့တနင်္ဂနွေနေ့ကကြေညာခဲ့ပါတယ်။အသက်18နှစ်အရွယ်မောင်ပြည့်ဖြူမောင်နဲ့မောင်ခိုင်စောထွန်းတို့ဟာလူရက်မှုနဲ့ပြီးခဲ့တဲ့လကုန်ပိုင်းကနှစ်နှစ်ထောင်ရန်နဲ့ဒီတနင်္ဂနွေကျောက်မှာထိမ့်သိမ်းခံနေရတာကနေထွက်ပြေးတာအတွက်ပြန်ဖမ်းခဲ့ပြီးမှဒဏ်ရာတွေနဲ့အခုလိုတည်ဆုံခဲ့ကြတာလို့မိသားစုဘက်ကဆိုပါတယ်။မြန်မာနိုင်ငံကထိမ့်သိမ်းစနစ်မှာသူတို့ဝါရီဖြစ်နေတယ်လို့သတင်းတွေရှိလာခဲ့ချိန်မှာမောင်ဖြူဖြူမောင်ရဲ့မိခင်အသက်42နှစ်အရွယ်ဒေါ်အမျိုးမျိုးထွေးကသူ့သားမျက်နှာမှာဖူးရောင်နေတဲ့ဒဏ်ရာတွေရခဲ့တာမို့နှလုံးကွဲမတက်ခံစားရတယ်ဒီအတွက်ဖြည့်ရှင်းပေးပါအမှန်တိုင်းသိကျင်ပါတယ်လို့တောင်းဆိုခဲ့တာကို AFP သတင်းမှာဖော်ပြထားပါတယ်မန္တလေးတိုင်းဒေသကြီးစုံစမ်းစစ်ဆေးရေးဖွဲ့ဥက္ကဋ္ဌဖြစ်တဲ့တိုင်းဒေသကြီးတယန်ဇာတာနဲ့တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးဝန်ကြီးဦးမျိုးတစ်ကလည်းဒီထိန်းသိမ်းစခန်းတွေမှာထားနိုင်တဲ့အနေထားထက်နှစ်ဆကျော်ပြီးလူ900နီးပါးရှိနေကလူငယ်ချင်းချင်းပြန်အုပ်ချုပ်ကြပြီးထောင်လိုဖြစ်နေတယ်လို့ပြောခဲ့ပါတယ်ခင်ဗျာအိန္ဒိယနိုင်ငံမှာတော့စစ်လက်နက်နဲ့အခြားစစ်သုံးပစ္စည်းကိရိယာပေါင်း100ကျော်ကိုနိုင်ငံခြားကနေတင်သွင်းခွင့်ပိတ်ပင်လိုက်ပါပြီဒီလက်နက်တင်သွင်းခွင့်ပိတ်ပင်မှုကိုလာမယ့်ဒီဇင်ဘာလမှာစတင်မှာဖြစ်ပြီးတဆင်ချင်းတိုးမြင့်အကောင့်ထဲပေါ်က2025ခုနှစ်ဒီဇင်ဘာလအထိဆက်လက်လှုပ်ဆောင်သွားမှာဖြစ်တယ်လို့အိန္ဒိယရာရှိတွေကဆိုပါတယ်ဒီရာရှိတွေကပဲအခုလိုဆုံးဖြတ်ရတာကနိုင်ငံတွင်းကာကွယ်ရေးပစ္စည်းတွေထုတ်လုပ်မှုကိုအားပေးသားဖို့ပြင်ဆင်လိုက်တာပါလို့ဆက်ပြောခဲ့ပါတယ်ဒီတင်သွင်းခွင့်ပိတ်ပင်ခဲ့တဲ့လက်နက်တွေထဲမှာလက်နက်ကြီးတွေကြီးစံတွေမောင်းပြန်ရိုင်ဖယ်တွေသေယူပို့ဆောင်ရေးလေယာဉ်တွေနဲ့အသေးစားဟယ်လီကော်ပတာတွေပါပါတယ်ကာကွယ်ရေးဝန်ကြီးရက်စနက်စင်ကအခုလိုဆုံးဖြတ်လိုက်တာကကာကွယ်ရေးကိစ္စမှာကိုယ့်ကိုယ်ကိုရည်တည်နိုင်ရေးအတွက်ခြေလှမ်းကြီးကြီးလှမ်းလိုက်တာဖြစ်တယ်လို့ဆိုပါတယ်တကယ်တော့အိန္ဒိယနိုင်ငံဟာကမ္ဘာပေါ်မှာလက်နက်အများဆုံးတင်သွင်းတဲ့နိုင်ငံတွေထဲကတနိုင်ငံဖြစ်ပါတယ်ခင်ဗျ။အာဖဂန်နစ္စတန်နိုင်ငံမှာတော့သမ္မတအက်စရဖ်ဂန်နီကငြိမ်းချမ်းရေးဆွေးနွေးပွဲတွေလမ်းဖွင့်ပေးဖို့နောက်ဆုံးအထုတ်တာလီဘန်အကျဉ်းသား400ကိုလွှတ်ပေးဖို့ကြေညာလိုက်ပါတယ်။ဆယ်စုနှစ်နှစ်ခုကြာလာတဲ့အာဖဂန်စစ်ပွဲဆုံးသတ်ဖို့အမေရိကန်ဆွေးရနဲ့တာလီဘန်တွေကြားသမိုင်းဝင်သဘောတူခဲ့တာရဲ့အစိတ်အပိုင်းတစ်ခုဖြစ်တဲ့ဒီအကျဉ်းသားတွေလွှတ်ပေးရေးလုပ်ပေးဖို့လော်ယာဂျာဂါလို့ခေါ်တဲ့အာဖဂန်လွှတ်တော်ဂျာနာပွဲထဲမှာသမ္မတဂန်နီကိုဝိုင်းချံပေးခဲ့ကြပြီးအခုလိုလွှတ်ပေးဖို့ကြေညာခဲ့တာပါ February 29ရက်နေ့မှာချုပ်ဆိုခဲ့တဲ့ဒီအမေရိကန်နဲ့တာလီဘန်သဘောတူစာချုပ်ထဲမှာတာလီဘန်ဘက်ကဖမ်းထားတဲ့အာဖဂန်လုံခြုံရေးတပ်သား 1,000 ကျော်ကိုပြန်လွှတ်ပေးဖို့အတွက်အစိုးရဘက်ကလည်းတာလီဘန်သဘော 9,000 အလဲအလှယ်အနေနဲ့လွှတ်ပေးဖို့ထည့်သွင်းထားခဲ့ပါတယ်တာလီဘန်တွေဘက်ကတော့အခုလိုလွှတ်ပေးဖို့သဘောတူခဲ့တဲ့ကျင်းသားတွေကိုအတုတ်လိုက်တဆင့်စီလွှတ်ပေးခဲ့ပြီးပါပြီဒါပေမဲ့သမ္မတဂန်နီဘက်ကတော့အခုနောက်ဆုံးအထုပ်400ကလွဲလို့ကျန်တဲ့အားလုံးကိုလွှတ်ပေးခဲ့ပြီးအခု3ရက်ကြာအာဖဂန်လွှတ်တော်ကိုခေါ်ယူဆွေးနွေးခဲ့တာပါအချောင်းကပြင်းထန်တဲ့ပြင်းမှုတွေကျူးလွန်ခဲ့သူတွေကိုလူငယ်ချမ်းသာခွင့်ပေးဖို့သူ့မှာလုပ်ပိုင်ခွင့်မရှိလို့ပါလို့သမ္မတဂန်နီကဆိုပါတယ်ခင်ဗျာအမေရိကန်နိုင်ငံမြောက်ကယ်ရိုလိုင်းနားပြည်နယ်မှာတော့နှစ်ပေါင်း100ကျော်အတွင်းအပြင်းထန်ဆုံးငြိမ်ကလေးတစ်ခုလှုပ်သွားခဲ့ပါတယ်ပြင်းအား 5.1 အဆင့်ရှိတဲ့ဒီငြိမ်ကလေးဟာမနေ့တနင်္ဂနွေမနေ့၈နာရီ9မိနစ်ကလှုပ်ခတ်သွားခဲ့ပြီးဒီပြည်နယ်တဲ့အများစုနေရာတွေကအိမ်တွေအဆောက်အဦတွေနဲ့လူတွေပါကြက်ရတန်နဲ့တူတွန်ခါသွားခဲ့တယ်လို့အမျိုးသားမိုးလေဝသဌာနအရာရှိတွေကဆိုပါတယ်ဒါပေမဲ့ထိခိုက်သေးချေမှုတွေကိုတော့ချက်ချင်းမကြားရသေးပါဘူးဒီငလင်းမတိုင်းခင်နိုင်ပေါင်းများစွာတုန်းကလည်းပြင်းအားအများကြီးနေတဲ့ကနေငလင်းငယ်စားတစ်ခုလှုပ်ခဲ့သေးတယ်လို့ Greenfield မှာရှိတဲ့ဒီမိုးလေဝသဌာနကဆိုပါတယ်ဒီငလင်းကမြောက်ကယ်ရိုလိုင်းနားပြည်နယ်နဲ့ဗာဂျီးနီးယားပြည်နယ်နယ်စပ်တောင်ပိုင်းကစပါတာမြို့အရှိတောင်ဘက်2.5မိုင်အကွာကနေဗိုလ်ပြုလှုပ်ခတ်ခဲ့ပြီးဗာဂျီးနီးယားပြည်နယ်ပြင်အခြားထိဆက်နေတဲ့ တောင်ကယ်ရိုလိုင်းနားနဲ့တနစီပြည်နယ်တွေမှာပါလှုပ်ခတ်မှုကိုခံစားခဲ့ရပါတယ်ခင်ဗျာ Washington The Voice of America The OA တနင်္လာနေ့မနက်ခင်းသတင်းတွေကိုမတ်အင်ဂျင်နိုင်တဲ့ကျွန်တော်ဝင်းမင်းပြောပြခဲ့တာပါအခုချိန်ကစပြီးစိတ်ဝင်စားစရာသတင်းပေးပို့ချက်နဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရတော့မှာပါခင်ဗျာ
ကျွန်တော်ညဝင်းအောင်ပါခင်ဗျာနိုဝင်ဘာလကျင်းပမဲ့2020ရွေးကောက်ပွဲမှာတိုင်းသားပါတီတွေအနိုင်ရဖို့အလားအလာနောက်ပြီးတိုင်းသားပါတီတွေအနိုင်ရခဲ့ရင်တိုင်းသားဒေသတွေအတွက်အကျိုးအမြတ်တွေဘာတွေရှိနိုင်မလဲဆိုတာကိုစူးစီးတင်ပြခြင်းပါတယ်လာမယ့်ရွေးကောက်ပွဲမှာတိုင်းသားပါတီတွေအရင်2015ရွေးကောက်ပွဲတည်းပိုပြီးအလားအလာကောင်းတယ်လို့သုံးသပ်သူတချို့ကမြင်ပါတယ်သူတို့ကဘာကြောင့်အခုလို့သုံးသပ်ကြတာပါလဲအမေရိကန်ပြည်ထောင်စုနောက်ဘက်ခြမ်းကယ်လီဖိုးနီးယားပြည်နယ်ကရှမ်းစာပေနဲ့ယဉ်ကျေးမှုအသင်းဥက္ကဋ္ဌဒေါက်တာဆိုင်းထွေးမောင်ကအခုလို့ပြောပါတယ်
ဘာလို့ဆိုတော့လွန်ခဲ့တဲ့9နှစ်တုန်းကကျွန်တော်တိုင်းရင်းသားလူမျိုးတွေကလည်း NLD ကိုအရာအားကိုပြီးတော့ယုံကြည်ပြီးတော့မဲတွေမြိုက်ထည့်ပေးလိုက်တယ်ဆိုတော့အဲ့ဒီမှာ NLD ကအနိုင်ရပြီးတော့အုပ်ချုပ်လာတဲ့အခါမှာကျွန်တော်တိုင်းရင်းသားလူမျိုးတွေလည်းအားမလို့အားမရဖြစ်တယ်တိုင်းရင်းသားပြည်နယ်အတွက်လည်းဘာမှထူးထူးခြားခြားလုပ်ပေးတာလည်းမတွေ့ဘူးဆိုတော့ကျွန်တော်တို့တိုင်းရင်းသားတွေကအခုဆိုလို့ရှိရင် NLD ရောဘီမာပါတီကိုတိတ်ပြီးတော့လည်းအာမကိုတော့ဘူးတိတ်ပြီးတော့လဲအယုံအကြီးကနဲလာတယ်ဒါကြောင့်မို့ကျွန်တော်တို့တိုင်းရင်းသားပါတီတွေကိုပဲဦးစားပေးပြီးတော့မှသူတို့မဲပေးကြလိမ့်မယ်လို့ကျွန်တော်တို့မျှော်လင့်ပါတယ
်အင်ဒီယားနာပြည်နယ်မှာနေတဲ့မြန်မာနိုင်ငံရေးအကဲခတ်ဒေါက်တာတင့်ဆွေကတော့ကချင်နဲ့မွန်ပြည်နယ်တွေမှာလို့ဒေသခံတိုင်းရင်းသားပါတီတွေကြားတစုတဲပေါင်းစည်းမှုက2020ရွေးကောက်ပွဲမှာအနိုင်ရဖို့အားသာချက်ဖြစ်လာစေတယ်လို့ရှုမြင်ပါတယ
်တိုင်းရင်းသားဒေသတွေမှာတိုင်းရင်းသားအမီနဲ့တက်တဲ့နိုင်ငံရေးပါတီတွေပို့ပြီးတော့နိုင်မှာသိကြပါရခင်ဗျ2015အတွေ့အကြုံကိုယူပြီးတော့တိုင်းသားနိုင်ငံရေးပါတီတွေဟာကချင်ရောဟိုမွန်ပြည်နယ်ပေါ့ဒီဒေသနှစ်ခုကပါတီတွေတခုတည်းဖြစ်အောင်သူတို့ကြိုးစားမှုပေါ့နော်ဒါအမှန်အမှန်ကန်တဲ့ဒီဟာတခုချပြီးတော့ဆောင်ရွက်တဲ့တွေဒီ2015တဲ့ပို့ပြီးတော့2020မှာအဲ့လိုစုစည်းမှုညီညွတ်မှုပြနေတဲ့တိုင်းသားအင်အားစုတွေကဟိုအလားအလာကောင်းတယ်လို့ကျွန်တော်မြင်ပါတယ
်အကယ်၍ပြည်နယ်တွေမှာတိုင်းသားပါတီတွေအများစုအနိုင်ရလာရင်အရင်နဲ့မတူတဲ့တိုးတက်မှုတွေရှိလာနိုင်တယ်လို့ဒေါက်တာဆိုင်းထွေးမောင်ကသုံးသပ်ပါတယ
်ဟိုတကယ်လို့ကျွန်တော်တို့တိုင်းရင်းသားပါတီတွေကတိုင်းရင်းသားပြည်နယ်မှာအများစုအနိုင်ရတယ်ဆိုလို့ရှိရင်ပြည်နယ်အစိုးရဖွဲ့စည်းတဲ့အခါမှာတိုင်းရင်းသားပါတီတွေကဥဆောင်ပြီးဖွဲ့စည်းနိုင်မယ်ကျွန်တော်စီးပွားရေးကစလုံခြုံရေးကစပြည်နယ်တွေမှာပို့ပြီးတော့မှလည်းအလေးပေးနိုင်မယ်ပြည်နယ်ဒီမှာပို့ပြီးတိုးတက်လာမယ်လို့ကျွန်တော်တို့မျှော်လင့်မိတယ
်ဒေါ်ရာတင့်ဆွေကတော့2008ဖွဲ့စည်းပုံအခြေခံဥပဒေဆက်လက်တည်မြဲနေသေးတာကြောင့်တိုင်းသားဒေသဖွံ့ဖြိုးတိုးတက်ရေးကိစ္စမှာအင်အားကြီးတဲ့နိုင်ငံရေးပါတီကြီးတွေနဲ့တိုင်းသားပါတီတွေကြားဘယ်လောက်ညှိနှိုင်းပူးပေါင်းဆောင်ရွက်မလဲဆိုတဲ့အပေါ်မူတည်တယ်လို့မြင်ပါတယ
်အဲ့ဒါ2008ဖွဲ့စည်းပုံကနေဘယ်သူမှကြော်လို့လည်းမရလွန်လို့လည်းမရလျှော့လို့မရတဲ့အနေထားဆိုတော့ဘ ਹੁ မာတက်တဲ့ပါတီကြီးကတင်းတဲ့သမတကနေပြီးတော့ပြည်내ဆိုင်ရာဝန်ကြီးချုပ်တွေသူကခန့်မှာအဲ့တော့ပြည်내လွတ်တော်ကိစ္စမှာလည်းပဲလွတ်တော်ဥက္ကဋ္ဌခံမဲ့ကိစ္စတွေရှိတယ်ပေါ့နော်အဲ့တော့ဘိုးအစိုးရကရောအဲတိုင်းရင်းသားဒေသခံပါတီတွေကပါအမြင့်ကျယ်တဲ့ပူပေါင်းဆောင်မှုလုပ်ကြရင်တော့ပိုကောင်းလာမှာပေါ့နော်ဒီဟာကလည်းပဲ2008ပေါ်စီပေါ့အောက်ကပဲလောက်အောင်ဖြစ်တဲ့အတွက်အကန့်အသတ်ကတော့အမှန်ကြီးတဲ့အတွက်ကျွန်တော်မြင်တာကတော့ဘိုးဆိုးနဲ့တိုင်းရင်းသားပါတီတွေဟာအပြိုင်ပွဲဆက်ရှိအောင်မယ်လို့ကျွန်တော်ထင်ပါတယ်
တိုင်းရင်းသားပါတီတွေဟာအဓိကအဖြစ်တိုင်းရင်းသားတွေအခြေဆိုင်တဲ့ပြည်နယ်တွေမှာအဓိကထားဝင်ရောက်ရှင်ပြန်ကြမှာဖြစ်ပါတယ်ခင်ဗျာ
ကိုဗစ် -19 ကပ်ရောဂါကြောင့်ကမ္ဘာတဝန်းနိုင်ငံအသီးသီးကဌာနတိုင်းရင်းသားတွေအကျက်သေးရီနဲ့ရင်ဆိုင်ရမယ့်အနေရရှိတယ်လို့ကုလသမဂ္ဂအဖွဲ့ကသတိပေးလိုက်ပါတယ်နိုင်ငံအသီးသီးကသက်ဆိုင်ရာဌာနတိုင်းရင်းသားတွေရဲ့လိုအပ်ချက်တွေကိုဖြည့်ဆည်းဆောင်ရွက်ပေးဖို့သူတို့ရိုးရာဓလေ့ထုံးတမ်းတွေနဲ့လူမှုရေးနိုင်ငံရေးအခွင့်အရေးတွေကိုအလေးထားကြဖို့ဩဂုတ်လ9ရက်နေ့မှာကြာရောက်တဲ့ကမ္ဘာဌာနတိုင်းရင်းသားများနေ့မှာကုလသမဂ္ဂအတွင်းဝန်ထမ်းချုပ်အန်တိုနီယိုဂူတာရက်စ်ကတိုက်တွန်းလိုက်ပါတယ် VOE သတင်းတော်လီဆာရှလင်းဂျနီဗာမြို့ကနေသတင်းပေးပို့ထားပါတယ်ရှင်ကမ္ဘာတဝန်းနိုင်ငံအသီးသီးမှာဌာနေမျိုးနွယ်စုတိုင်းရင်းသား456တန်းကျော်ရှိပြီးအတော်များများကဝေးလံခေါင်းတည်တဲ့အရေးဒေသတွေမှာနေထိုင်နေကြပါတယ်။သူတို့ကလူထုထက်တဲ့နေရာတွေကိုရှောင်ပြီးတော့တည်ခြားနေထိုင်လေးရှိတဲ့အပြင်သူတို့ရဲ့ရိုးရာဓလေ့ထုံးတမ်းတွေကြောင့်လည်းရောဂါကူးစက်မှုတွေပိုများနေရပါတယ်။သူတို့ရဲ့သမိုင်းကြောင်းတစ်လျှောက်ကိုကြည့်မယ်ဆိုရင်နေရာအနှံ့ကရောဂါတွေကူးစက်တာကြောင့်ကိုယ်ခံစွန့်အားနေတဲ့ဒီတိုင်းရင်းသားတွေကြားမှာအများအပြားသေဆုံးခဲ့ကြရပါတယ်။ အခုကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့တဲ့အခါမှာလေဒီလိုပြဿနာတွေနဲ့ရင်ဆိုင်နေကြရတာပါမမျှမတဆက်ဆံခံရမှုဝေဖန်ကြည့်ရမှုတွေနဲ့ခွဲခြားဆက်ဆံမှုတွေကလည်းသူတို့လူမှုပတ်ဝန်းကျင်တွင်မှယောဂပို့ပြီးတော့ပြန့်ပွားရတဲ့အကြောင်းရင်းတွေဖြစ်တယ်လို့အတွေ့အမှုချုပ်အန်တိုနီယိုဂူတရက်စ်ကပြောပါတယ်သူတို့အနေနဲ့ကျန်းမာရေးဆောင်ရှောက်မှုရဖို့အကန့်အသတ်တွေရှိနေတာတန့်ရှင်းတဲ့ရည်ရဖို့နဲ့တကူရည်တန့်ရှင်းပိုင်းအားနည်းချက်တွေကြောင့်လည်းယောဂထိန်းချုပ်ရေးအခက်အခဲတွေရှိတယ်လို့ဂူတရက်စ်ကပြောပါတယ်
Indigenous peoples work primarily in traditional occupations and subsistence economies or in the informal sector.
Tani Tainari ga thru sense de paw mya so adik ga nei ga de niya rwe ne atat mwe wan chaung twe phit de lo lat ti nei thain cha de rwe ba. Da chaung mo paw man si pwae lo ngan ya lo ma shi ba. Di ka yoga so ji chaung thru paw a ji che yak khat pi a khe a khe phit si ba de. Aim ma asa ta ahara adik ga pan bo pi de Tani Tainin tu myu thami rwe သူရဲ့လက်မှုပစ္စည်းတွေနဲ့တခြားကုန်ပစ္စည်းတွေရောင်းချတဲ့ဈေးတွေပိတ်သွားလို့အခက်အခဲတွေကြုံကြရပါတယ်
။ American ပြည်ထောင်စုမှာဌာနေတိုင်းသား9000ကျော်လောက် COVID-19 ကူးစက်နေပြီးသူတို့နေထိုင်ရာဒေသတွေကကာယရောဂါအဓိကကူးစက်ပြန့်နှံ့ရာနေရာတစ်ခုဖြစ်လာနေပါတယ်။ဌာနေတိုင်းသားအများစုအခြေချနေထိုင်ရာအမေဇုန်တစ်တော်နဲ့အပူပိုင်းတစ်တော်တွေရှိတဲ့ဒေသတွေဟာလည်းပောင်းကျင်ထိခိုက်ပျက်စီးမှုနဲ့စီးပွားရေးထိခိုက်ဆုံးရှုံးမှုတွေနဲ့ရင်ဆိုင်နေရပါတယ်။သူတို့ရဲ့အဖို့တန်ပူပွားပိုင်မြေတွေကိုအကာအကွယ်ပေးဖို့ပောင်းကျင်ထိန်းသိမ်းရေးနဲ့ဥတုရသည့်ပြောင်းလဲမှုပြဿနာတွေကိုဦးစားပေးဖြေရှင်းရမယ်လို့ Guterres ကပြောပါတယ်
။ Lapsed enforcement of environmental protections during the crisis has brought increasing encroachment
ဒီကြတဲ့ကာလသဘောဝန်းကျင်ထိန်းသိမ်းကာကွယ်ရေးဥပဒေအတိုင်းတတိယမလုံနိုင်ဘူး။လင်းချက်တွေကြောင့်ဌာနတိုင်းသားတွေပိုင်တဲ့ထဲကိုတရားမဝင်တက်တူးတဲ့သူတွေတိတ်ခုတ်တဲ့သူတွေကျူကျော်ဝင်ရောက်တာပိုတိုးလာပါတယ်။ဌာနေတိုင်းသားတော်များများကအကြမ်းဖက်မှုနဲ့ချင်းချောက်မှုတွေတန်ခံရပြီးတော့ဒီလိုချင်းချောက်မှုတွေကြားမှာအသက်ဆုံးရှုံးရတဲ့အထိလဲကြုံကြရပါတယ်
။တကယ်လို့ဌာနေတိုင်းသားတွေအနေနဲ့ကိုယ်ပိုင်အစိုးရအုပ်ချုပ်ရေးနဲ့ကိုယ်ပိုင်ဆုံးဖြတ်ခွင့်ရမယ်ဆိုရင်တော့ကိုရိုနာဗိုင်းရပ်စ်ထိန်းချုပ်ရေးဒီထက်ပိုကောင်းအောင်လှုပ်ဆောင်နိုင်လိမ့်မယ်လို့ကုလသမဂ္ဂအဖွဲ့ကပြောပါတယ်။နိုင်ငံတကာကဒီတိုင်းသားတွေရဲ့ထာဝရပိုင်ဆိုင်ထားတဲ့အခွင့်အရေးတွေကိုလေးစားလိုက်နာကာကွယ်ကြဖို့လေကုလသမဂ္ဂကတိုက်တွန်းထားပါတယ်။ကျွန်မများသတင်းအောင်ပါရှင်။
ဒီအမေရိကန်တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ Radio အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ဂျိုရုဆလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ။
VOA မြန်မာပိုင်းရဲ့မင်းမြန်ကန်အစီအစဉ်ကနေကြိုဆိုပါရစေ။ကျွန်မဆွေမြတ်မောင်မောင်အမေရိကန်ပြည်ထောင်စုပန်ဆယ်ဗေးနီးယားပြည်နယ်မှာနေထိုင်တဲ့မတ်ခိုင်ဝင်းနှင်းစောကိုအမေရိကန်ပြည်ထောင်စုအထက်လွှတ်တော်အပြင်ပန်ဆယ်ဗေးနီးယားပြည်နယ်အထက်နဲ့အောက်လွှတ်တော်တွေကလူမှုအသိုင်းအဝိုင်းကိုအကျိုးပြုနေသူအဖြစ်ဂုဏ်ပြုလက်မှတ်တွေချီးမြှင့်ခဲ့ပါတယ်။ Kinder Creations ဆိုတဲ့စီးပွားရေးလုပ်ငန်းကိုတည်ထောင်သူမတ်ခိုင်ဝင်းနှင်းစောဘလို့အကျိုးပြုလုပ်တွေလုပ်တာကြောင့်အခုလိုအသိအမှတ်ပြုခံရတာပါလေ။ Skype ကနေဆက်သွယ်မေးမြန်းထားပါရစေ။
မင်္ဂလာပါရှင်မတ်ခိုင်ဝင်းနှင်းစော VOA မြန်မာပိုင်းစီစဉ်ရနေကြိုဆိုပါရရှင
်မင်္ဂလာပါမအေ
းဟုတ်ဆိုအရင်ဆုံးဒီသောတာရှင်တွေကိုမတ်ခိုင်ဝင်းနှင်းစောကိုမိတ်ဆက်ပေးခြင်းပါတယ်သူကတော့ဒီ American ပြည်ထောင်စု Pennsylvania ပြည်နယ်မှာဒီနေပါတယ်မကြာခင်တုန်းကမှဒီ American အထက်လွှတ်တော်ကနေရောနောက် Pennsylvania ပြည်နယ်လွှတ်တော်ကနေပါဒီအများပြည်သူအကျိုးပြုတဲ့အတိမတ်ပြုစုတွေကိုရထားတဲ့သူဖြစ်ပါတယ်အထူးသဖြင့်ဒီအမေရိကန်ပြည်ထောင်စုရဲ့ဒီ Senate ပေါ့နော်အထက်လွှတ်တော်ကနေဆိုလို့ရှိရင်ဒီအထူးအတိမတ်ပြုတဲ့စုတစိ့ကိုပါစုချခံထားသူဖြစ်ပါတယ်နောက်ပြီးဆက်ပြီးမိတ်ဆက်ရမယ်ဆိုလို့ရှိရင်တော့မတ်ခိုင်ဝင်းနှင်းစောကဒီတဘာဝနဲ့ဟိုထုတ်လုပ်တဲ့ပစ္စည်းတွေပေါ့နော်တဘာဝပစ္စည်းတွေနဲ့ထုတ်လုပ်တဲ့ skin care ကိုလည်းကိုယ်တိုင်ဒီတိုင်းဖော်ဆက်ထုတ်လုပ်ပြီးတော့ရောင်းနေတဲ့ဒီအသေးစားစီးပွားရေးလုပ်ငန်းရှင်လည်းဖြစ်ပါရဲ့ရှင်ဆိုတော့အဲ့ဒီလုပ်ငန်းကနေပြီးတော့လည်းဒီအများအကျိုးပြုလုပ်တာတွေကိုနောက်ပိုင်းကျရင်တော့ပြောတာပေါ့အခုအရင်ဆုံးကတော့စောစောကပြောသလိုပေါ့နော်ဒီ American အထက်လွှတ်တော်ကနေပြီးတော့မတ်ခိုင်ဝင်းနှင်းစောကိုအများအကျိုးပြုတဲ့ဒီစုတွေကိုပေးတာနဲ့ပတ်သက်ပြီးတော့မေးပါရစေဆိုတော့ဒီစုတွေရတာနဲ့ပတ်စုလက်မှတ်တွေပေါ့နော်စုရတာနဲ့ပတ်သက်ပြီးတော့ဘာကြောင့်ရတယ်ဆိုတော့အရင်ဆုံးရှင်းပြပါပါရှင်
ဟုတ်ကဲ့အမေဘာကြောင့်ရရလဲဆိုတော့ခိုင်လဲအမှန်တမ်းပြောရရင် ကိုလည်းကိုကိုယ်တိုင်လည်းမသိဘူးဘာဖြစ်လို့လဲဆိုတော့ခိုင်ဒီပရဟိတလုပ်ငန်းတွေလုပ်တဲ့အခါမှာဓာတ်ပုံတွေရိုက်တာနောက်ဟိုပြောရမယ်ဆိုရင်ဟိုအရန်ကြီး share လုပ်တာမျိုးတွေမလုပ်ခဲ့ဘူးဒါပေမဲ့ခိုင်ပရဟိတလုပ်တဲ့အချိန်ကကိုအချိန်ရတဲ့အချိန်တိုင်းမှာလုပ်ဖြစ်တာပေါ့အမရဲ့အဲ့တော့အဲ့ဒီကိုလုပ်ဖြစ်တဲ့လုပ်ငန်းတိုင်းကိုဟိုအတိမတ်ပြူတဲ့သူလေးရှိနေတယ်ဆိုတာကိုဒါဒီစုကတက်တည်ပြလိုက်တာပေါ့နော်ကိုကဒီစုရချင်းလို့လုတ်ခဲ့တာလည်းမဟုတ်ဘူးအတိမတ်ပြုခန့်ချင်းလို့လည်းလုတ်တာမဟုတ်ဘူးဒါပေမဲ့ကိုလုံနေတဲ့အဖွဲ့ကို volunteer သွားလုပ်တဲ့အဖွဲ့အစည်းတွေမှာကိုစောင့်ကြည့်နေတဲ့ auntie တွေနောက်ဟိုဦးလေးတွေဒီလူတွေကနေပြီးတော့ nominate လုပ်တယ်လို့ခိုင်သိရပါတယ်ဒါဒီစုတွေက nominate လုပ်မှဟိုသူတို့တစ်ခါထပ်ပြီးတော့ရွေးချယ်တာပေါ့အမရဲ့ဒီမှာရှိတဲ့နေထိုင်တဲ့နိုင်ငံသားတွေကမှတစ်ဆင့်သူတို့ပြန်ပြီးတော့ကြည်တာပေါ့ပြန်ပြီးတော့ကြည်ပြီးတော့မှအစုပေးတယ်လို့သိရပါတယ်အဲ့တော့ခိုင်ကိုယ်တိုင်လည်းအမှန်တိုင်းပြောရင်ဘာကြောင့်ရလဲဆိုတော့တိကျမပြောတတ်ဘူးဒါပေမဲ့သူတို့ကခိုင်လုပ်တဲ့အလုပ်တွေကိုသဘောကျလို့ပေးတယ်လို့ပဲခိုင်ချင်ပါတယ
်ဆိုတော့စောစောကပြောသလိုပေါ့နော်မခိုင်ဝင်းနင်းဆိုတာအပရာဟိတအလုပ်တွေတော့လုပ်တယ်ဆိုတော့ဘလို့အလုပ်မျိုးတွေလုပ်တယ်ဆိုတာရောနည်းနည်းပြောပြပါလား
ဟုတ်ကဲ့ပါခိုင်ဒီ2013ခုနှစ်ဧပြီလစပြီးတော့ပြောင်းလာပါတယ်2013ခုနှစ်ကစပြီးတော့ပြောင်းလာပြီးတဲ့နောက်ပိုင်းမှာရောက်ရောက်ချင်းကလေးကခိုင်ကဒီခိုင်တို့နေတဲ့မြို့လေးပေါ့နော်ဒီကဒီခုရောက်နေတဲ့မြို့ကတော့ IMES ပေါ့ဒီမှာမနေခိုင်တို့ Allen Town ဆိုတဲ့မြို့မှာနေပါတယ်အဲ့ဒီမှာစရောက်ကလေးကခိုင်ဒီ Boys and Girls Club အဲ့လိုနေရာမြို့မှာသွားပြီး volunteer လုပ်တယ် volunteer လုပ်တဲ့အခါမှာဝင်ငွေလည်းမရှိသေးတဲ့အခါမှာအဲ့ဒီအချိန်တော့လှုပ်အားပေါ့ကိုကအချိန်ရရင်ရသလိုဟင်းသွားချက်ပေးတယ်နောက်သူတို့မိဖို့ကြောင့်မျိုးတန်ရှင်းရေးလုပ်တာမျိုးလုပ်ပေးတယ်ဟိုနောက်ဟိုနယူးယောက်မှာ6လသွားနေရတော့ကလည်းနယူးယောက်မှာရောက်ခါစနိုင်ငံသားသားမိခင်တွေပေါ့အထူးသဖြင့်အာရှနိုင်ငံသားမိခင်တွေကိုဟိုပါတာပြန်ပေးတာမျိုးအိမ်မှာနေရင်းနဲ့အမရဲ့ဟိုတရားရုံးမှာသွားပြတရားဆိုင်ရတဲ့သူတွေအတွက်ဖုန်းနဲ့တရားရုံးမှာဆက်ပြီးတော့ပါတာပြန်ခိုင်းတဲ့ခါမှာပါတာပြန်ပေးတာမျိုးကိုလုံးနိုင်တာလေးတွေအဲ့လိုအသေးလေးတွေကနေစပြီးတော့အခုနောက်ပိုင်းတော့ပုံမှန်တနင်္လာနေ့တိုင်းခါ Muse on Wheels ဆိုတဲ့ program ရှိပါတယ်ဟိုပတ်စံမတက်နိုင်တဲ့သူတို့ဖြင့်ဟိုအသက်ကြီးရွယ်ဦးရဲ့အိမ်မျိုးခင်းနေသွားဖို့ပြရတဲ့အစီအစဉ်ရှိပါတယ်။အဲ့ဒီမှာပုံမှန်ခိုင်ရကားမောင်းပြီးတော့ခင်းနေလိုက်ပို့တယ်။နောက်ကြာတာပရင်းနေတိုင်းဒီမှာအိမ်မက်ရမက်မိသားစုတွေရှိပါတယ်။အိမ်မက်ရမက်မိသားစုတွေကိုစုပြီးတော့သူတို့နဲ့အတူတရားထိုင်တာတရားမှတ်တဲ့ပုံစံမျိုးပေါ့နော်။မှတရားရဲ့လို့မဟုတ်ဘူးပေါ့။သူတို့ဗုဒ္ဓဘာသာကိုသင်တာမဟုတ်ဘူး။အဓိကစိတ်အေးချမ်းမှုကိုရှာဖွေတဲ့ meditation မျိုးတွေကိုခိုင်ဒီမှာသင်ပေးပါတယ်မှာ။
ဟိုနောက်တစ်ခုကလည်းဒီ Pennsylvania ပြည်နယ် Bethlehem မှာရှိတဲ့ဒီ YWCA ရဲ့အဖွဲ့အစည်းပေါ့နော်အဲ့ဒီအဖွဲ့အစည်းရဲ့ဒီ2020ခုနှစ် Mission Award ကိုလည်းမခိုင်ဝင်းနင်းဆိုရထားရဲဆိုတော့အဲ့ဒီ award ကြားလို့ရောအခုလိုမျိုးဒီ American အထက်လွှတ်တော်ကရောအပြည်နယ်အထက်လွှတ်တော်ကရောအသိအမှတ်ပြုတယ်လို့ရောထင်လားရှင့
်အဲ့ဒီစုအတွက်အကြီးကအသိအမှတ်ပြုတယ်လို့ခိုင်သိရပါတယ်ဘာဖြစ်လို့လဲဆိုတော့ YWCA အဖွဲ့ကြီးကအင်မတန်ဩဇာအာဏာကြီးမားပါတယ်ဒီနိုင်ငံမှာလည်းအမှားသိတဲ့အတိုင်းပဲအဲ့တော့ YWCA ကပေးတဲ့စုတွေအကုန်လုံးဟာသူတို့တတ်မှတ်ထားတဲ့စာနှုန်းရှိတာပေါ့အမရဲ့ဟို volunteer ဆိုလို့ရှိရင်ဘယ်လိုအနေထားမှာရှိတဲ့သူတွေအတွက် volunteer လုပ်ပေးနေရလဲဘယ်လိုအဖွဲ့အစည်းတွေမှာသွားပြီးတော့အချိန်ဘယ်လောက်နဲ့ volunteer လုပ်ပေးနေရလဲဆိုပြီးတော့သူတို့တတ်မှတ်ထားရရှိပါတယ်အဲ့ထက်မှအရေးအကြီးဆုံးက YWCA ကပေးတာကတော့ကိုယ့်ရဲ့ရဲရွာထဲမှာရှိတဲ့တခြားအမျိုးသမီးငယ်လေးတွေဒီအမျိုးသမီးငယ်လေးတွေရဲ့ဘဝတလန်းအတွက်ကိုကတစ်ဖက်တစ်လမ်းနေပြီးတော့တကယ်ကိုထိရောက်တဲ့ကုညီပေးမှမှုမျိုးလုတ်ပေးနေတဲ့သူတွေကိုသူတို့ကဦးစားပေးပြီးတော့ရွေးပေးတယ်လို့ခိုင်သိရပါတယ်အဲ့ဒီ YWCA မှာခိုင်ကအဖွဲ့ဝင်မဟုတ်ပါဘူး YWCA အဖွဲ့ကြီးကဒီလိုမျိုးအသိအမှတ်ပြုတယ်ဆိုတာခိုင်ဒီစုရတော့မှပဲသိပါတယ်အဲ့တော့ဟိုကိုကခရီးယန်ဘာသာဝင်မဟုတ်ပေမဲ့ကိုကဒီခရီးယန်ဘာသာဝင်နေအရန်ကိုအလေးထားတဲ့အဖွဲ့အစည်းတစ်ခုကအသိအမှတ်ပြုတယ်ဆိုတော့ဒါကိုလုပ်နေတဲ့ဥစ္စာတွေကဘာသာမတူတဲ့လူတွေအတွက်လည်းအကျိုးရှိတယ်ဆိုတဲ့အဓိပ္ပာယ်တစ်ခုလို့ခါရတော့ဟိုခံယူထားပါတယ်မှာ
နောက်တစ်ခုကဒီလိုမျိုးပေါ့နော်အများအတွက်လုတ်တယ်ဆိုတာကတော်ရုံလူမလုံနိုင်ပါဘူးလူတွေကတချို့ဆိုရင်စိတ်ထဲမှာရှိပေမဲ့တကယ်တမ်းလက်တွေ့လုတ်ဖို့အတွက်ကြတော့အားဆိုင်ထုံးမှုတွေလိုတဲ့အခက်အခဲတွေရှိတယ်ပေါ့လေဆိုတော့အဲ့ဒါမျိုးတွေကိုမခိုင်ဝင်းင်းဆိုတာဒီလိုမျိုးကိုရိုင်းဒီလိုလုတ်နိုင်တာဘယ်လိုမျိုးတွန်းအားတွေကြောင့်လုတ်နိုင်လုတ်ဖြစ်တယ်လို့ရောပြောလို့ရလဲရှင
် volunteer လုတ်တာကတော့အမရဲ့အဓိကကတော့ခိုင်လုတ်ရတာစိတ်ချမ်းသာလို့ပေါ့နော်အချိန်နေရှိတာမရှိတာဆိုတာထက်ခိုင်ဘက်ကတားလေးနဲ့ခိုင်နဲ့ကိုအချိန်ရတဲ့အခါတိုင်းသွားတဲ့လုပ်တဲ့ activity လေးတွေရှိတယ်။ဥမာ hiking သွားတာမျိုး၊သူတငယ်ချင်းတွေရဲ့အိမ်မှာသွားပြီးတော့ play date လုပ်တာမျိုးဒါတွေအပြင်ခိုင်ကိုယ်တိုင်ကဒီ volunteer လုပ်ရတော့ဝါသနာပါတယ်။တားကိုလည်းသ သူ့ရဲ့မိသားစုဝင်တွေသူ့ရဲ့ဟို cousin တွေသူ့ရဲ့ဦးလေးတွေအတော်တွေကမြန်မာပြည်မှာရှိနေတဲ့ဆိုပေမဲ့ဒီမှာတခြားမိသားစုဝင်တွေနဲ့အတူတူကိုကသိစရာမလိုဘာသာစကားချင်းတူစရာမလိုအသားအရောင်ချင်းတူစရာမလိုအားလုံးနဲ့တငယ်ချင်းဖြစ်လို့ရတယ်အားလုံးနဲ့အတူတူကစားလို့ရတယ်ဆိုတော့အသည့်လေးတွေပေးချင်တော့အဲ့လိုကနေပြီးတော့ volunteer ပို့လုပ်ဖြစ်တာပေါ့မှာ volunteer ဆိုတဲ့အသည့်အီးနဲ့လောက်တာမျိုးမဟုတ်ဘဲနဲ့ကိုကိုရိုင်ကဟိုသဘောကျလို့လုပ်ဖြစ်တာနေပြီးတော့ဆက်လုပ်ဖြစ်သွားတာပေါ့မှာ
ဆိုတစ်ဆက်တည်းပေါ့နော်ဒီမှာခိုင်လုံနေတဲ့ဒီစီးပွားရေးလုပ်ငန်းနဲ့လည်းပတ်သက်ပြီးတော့မေးပြစေဆိုတော့အခုမခိုင်ကဆော့ဆော့အစာပိုင်းမှာမေးဆက်ခဲ့တယ်လို့ပဲဒီတဘာဝနဲ့လုပ်တဲ့skin care ရေပေါ့နော်အဲ့ဒီဟာတွေကိုကိုယ်တိုင်ဒါထုတ်လုပ်ပြီးတော့ရောင်းချနေတဲ့အသေးစားစီးပွားရေးလုပ်ငန်းရှင်ဖြစ်ပါတယ်ဆိုတော့ဒီလုပ်ငန်းကနေပြီးတော့လည်းအခုညီလုံနေတဲ့ဒီအမျိုးသမီးတွေကိုအများကြီးပံ့ပိုးတယ်နောက်ဒီအမျိုးသမီးတွေရဲ့စွမ်းရည်မြင့်တည်ရေးအတွက်တည်းကိုလည်းလုပ်တယ်ဆိုတာသိထားပါတယ်ဆိုတော့အဲ့ဒီအကြောင်းကိုလည်းနည်းနည်းပြောပြပါရှင
်ဟုတ်ကဲ့ခိုင်ဒီလုပ်ငန်းကို2016နွေရာသီတုန်းကစပြီးလုပ်ဖို့စိတ်ကူးရပါတယ်ဆက်စချင်းကတော့ခင်တို့အိမ်မှာလာပြီးတော့တန်ရှင်းရေးလုပ်နေတဲ့အမျိုးသမီးရဲ့မိသားစုကိုအကူအညီပေးချင်တာနဲ့စတာပေါ့နော်ဒါပေမဲ့အဲ့နောက်ပိုင်းမှာကိုကိုရိုင်းဒီပညာကိုဟိုလေ့လာသင်ယူဖို့တွေစိတ်ကအလိုလိုပြောင်းလာတာပေါ့အမေနောက်ဘာကိုစဉ်းစားမိလဲဆိုတော့မြန်မာနိုင်ငံမှာခိုင်ခိုင်အဖွားတွေနဲ့ကြီးတဲ့အခါမှာဒီအဖွားတွေရဲ့စပင်းနေအသားရည်တွေအရန်ကိုကျန်းမာတယ်ခိုင်အဖွားတယောက်ဆိုလို့ရှိရင်အသက်100ကျော်မှဆုံးသွားတယ်နောက်အဖွားတယောက်ဆို90ကျော်နောက်အဖွားတွေအသက်ရှည်တယ်နောက်တစ်ခုကကျန်းမာတယ်အဲ့တော့သူတို့ရဲ့ဒီနေတူကတုံးဆွဲနေတဲ့ပစ္စည်းလေးတွေကအရန်ကိုရိုးစင်းနေစားတော့တာလေးတွေကလည်းအရန်ကိုရိုးစင်းနေအဲ့တော့အဲ့ဒီဟာကိုကြည့်ပြီးတော့မြမပြီမကိုမွေးတော့ငါကိုကြီးလာရတဲ့ဒီခါမှာကိုတုံးခဲ့တဲ့တဘာဝပစ္စည်းတွေကိုဒီနိုင်ငံမှာလည်း recipe အနေနဲ့ပြောင်းပြီးတော့ထုတ်နိုင်မယ်ဆိုလို့ရှိရင်တကယ်ကို all natural ပေါ့နော်ပစ္စည်းလေးတွေလုပ်နိုင်မယ်အဲ့တော့အဲ့ဒီဒါနှစ်ခုကိုပေါင်းလိုက်တာပေါ့အမေခုသူများဟိုကူညီကြတဲ့ဟာနဲ့ကိုကိုရိုင်းကိုဒီ sustainable ဖြစ်တဲ့တကယ်ကိုရေရှည်တုံးဆွဲလို့ရမယ်အရေပြားကလည်းပျော်မယ်ကိုယ့်ရဲ့ကျန်းမာရေးအတွက်လည်းကောင်းမယ်ပစ္စည်းတွေကိုထုတ်ရှင်တဲ့အခါမှာကိုကိုရိုင်းလည်းလေ့လာပြတယ်တစ်ဖက်ထဲမှာတစ်ချိန်ထဲမှာပဲဒီနိုင်ငံမှာလူကုန်မှုခံပြီးတော့ဟိုပြန်ပြီးတော့ဒီလူမှုအတိုင်းအဝိုင်းနဲ့ဝင်ဆက်မှုစ조사နေတဲ့သူတစ်ဖြစ်မိခင်ငယ်လေးတွေအမျိုးသမီးငယ်လေးတွေကိုခိုင်ရဟို training ပေးတယ်နောက်တစ်ခုကအသက်နိုင်ဆုံးကိုကအလုတ်ခတ်နိုင်တဲ့ဆိုလို့ရှိရင်အလုတ်ပေါ့နော်အလုတ်ဆိုတာတည်းသူတို့တင်းတန်းပေးတယ်အမေတင်းတန်းပေးတယ်နောက်ကိုနဲ့အတူတူအလုတ်လုပ်နေတဲ့အထက်မှာလည်းအခုကတော့ခင်တို့ကြောင်းလေးတွေပါခတ်တာပေါ့အရင်တော့ဆိုရင်မိခင်နေကြီးပဲဒီတဆိုင်လုံးပစ္စည်းတွေအကုန်လုံးထုတ်သမျှလူတွေအကုန်လုံးကမိခင်နေကြီးပဲမိခင်နေမှာမှဒီလူအကြမ်းဖက်ဒီ domestic violence ပေါ့နော် domestic violence
အိမ်တွင်းအကြမ်းဖက်ခံရတဲ့မိခင
်အကြမ်းဖက်ခံရတဲ့အမျိုးသမီးတွေသူတို့မှအဲ့ဒီအိမ်တွင်းအကြမ်းဖက်ခံပြီးတော့မှကိုတခါတည်းဟိုပြိုမလဲသွားပဲနဲ့သူတို့ဘဝကိုသူတို့အကောင်းဆုံးဖြစ်အောင်ပြန်တည်ဆောက်နေတဲ့အရန်ကိုလေးစားစရာကောင်းတဲ့မိခင်တွေပေါ့နော်သူတို့အနေနဲ့အလုပ်လုပ်ခွင့်ရတယ်အဲ့တော့ mission တစ်ခုကိုပေါင်းလိုက်တာပေါ့အမေဒီ organic လည်းဖြစ်ရမယ်ကျမကြီးနဲ့လည်းညီညွတ်ရမယ်တစ်ဖက်မှာလည်းကိုထုတ်တဲ့ပစ္စည်းကနေမှတဆင့်ဒီသူတို့ဒီမိခင်တွေဒီလိုမျိုးအကြမ်းဖက်မှုတောင်ခံရပြီးတော့ပြန်ပြီးတော့နလန်းထူလာနိုင်တဲ့မိခင်တွေနဲ့အလုပ်လုပ်ရတဲ့အခါမှာလည်းသူတို့ရဲ့ခွန်အားတွေရတာပေါ့အမေတစ်ဖက်မှာအဲ့တော့အဲ့နှစ်ခုကိုဟိုပေါင်းထားတဲ့သဘောပေါ့ခိုင်စီဝါးရေလုံငန်းကတော့
so အဲ့လိုမျိုးလုပ်တဲ့အခါမှာပေါ့နော်တခါတလေမှာကိုစိတ်ထဲမှာရှိတိုင်းစိတ်သွားတိုင်းကိုမပါတာမျိုးဖြစ်ကောင်းဖြစ်နိုင်တယ်နောက်အခက်အခဲကြုံတာမျိုးတွေလည်းဖြစ်နိုင်ပါတယ်အဲ့တော့အဲ့လိုခါမျိုးတွေရှိခဲ့တယ်ဆိုရင်ရောဘယ်လိုမျိုးကြော်လွှားပါလဲရှင
်အခက်အခဲကတော့အမရေပထမဦးဆုံးနှစ်ကတော့ challenge stage ကြီးပဲပထမနှစ်ဒုတိယနှစ်ပေါ့နော်ပြောရမယ်ဆိုရင်၃နှစ်ကြော်လာတော့မှနည်းနည်းလေးဟို stable ဖြစ်လာတာပေါ့ခိုင်ပစ္စည်းတွေကဟို lab test လုပ်ထားတယ်ဒါပေမဲ့ဒီပစ္စည်းတွေကိုတကဘာလုံးကိုဖြန့်ဖြူးနိုင်လောက်တဲ့ packaging ပါညာတိစဉ်းစားဖို့ခိုင်မှာအချိန်မရလိုက်ဘူးကိုကပစ္စည်းလေးတွေချထုတ်တယ်ဒါပေမဲ့ဟိုကံကောင်းကျင်တော့ချက်ချင်းအတိအမှတ်ပြုခံရတယ်ဟို following ချက်ချင်းရလာတယ်အမတိတဲ့အတိုင်းမဒီနိုင်ငံမှာဒီ organic ဆက်ပြတ်ထုတ်ခဲ့သူတွေခွင့်ထုတ်ခဲ့သူတွေတိတ်နဲ့တန်းနဲ့ချီပြီးရှိတယ်ဒီထဲမှာမှကိုကိုရိုင်းကို brand နဲ့ကိုထုတ်ပြီးတော့ဒီပေါ့အောင်လုပ်ဖို့ဆိုတာတော်တော်ကြီးတော့စ조사ခဲ့ရပါတယ်မဟုတ်လားဒါပေမဲ့ဒီအားလုံးရဲ့အားပေးမှုကြောင့်အခြေလေးတစ်ခုခိုင်လာခဲ့တာပေါ့အခြေခိုင်လာခဲ့တယ်ဆိုပေမဲ့လည်း challenge တွေကတော့အမျိုးမျိုးရှိပါတယ်အမပစ္စည်းပို့ဆောင်တဲ့နေရာမှာရောထုတ်ပို့တဲ့နေရာမှာရောနောက်ဝန်ထမ်းတွေရဲ့စိတ်ကြမ်းမာရေးပေါ့အထူးသဖြင့်ခိုင်ကဒီလို background ရှိတဲ့အမျိုးသမီးနဲ့အလုပ်လုပ်တဲ့အခါမှာဟိုတစ်ခါတလေကျတော့သူတို့ရဲ့စိတ်ကြမ်းမာရေးကိုဦးစားပေးရတဲ့နေ့တွေရှိတာပေါ့အဲ့တော့အလုပ်မှာဘာမှလုံးလို့မဖြစ်တော့တဲ့နေ့တွေလည်းအများကြီးရှိခဲ့ပါတယ်အဲ့လိုအချိန်တွေမှာဘာလို့ပဲပြန်ပြီးတော့ဟိုစိတ်ထဲမှာနှလုံးသွင်းရလဲဆိုတော့ငါလုံနိုင်တာဒါပဲရှိတယ် ဒီတဲ့ပို့ပြီးတော့ငါတို့ကလည်းမပြောင်းလဲနိုင်ဘူးဒီလိုပဲငါဘယ်တော့ပဲစ조사조사ငါ조사သည်မအရာမထင်သေးတဲ့နေ့တွေဆိုတာလည်းရှိမှာပဲအဲ့တော့ဒီဥစ္စာတွေကိုငါပြောင်းလဲလို့မရတဲ့ဥစ္စာတွေကိုတအားကြီးတွေးပြီးတော့စိတ်ဆင်းရဲနေမှာဆိုရင်ငါရဲ့ကြံကြံသေးတဲ့တနေ့တာမှာကြံသေးတဲ့အချိန်တွေလည်းပုံပိုးသွားမယ်သားနဲ့နေရမယ့်အချိန်တွေမှာလည်းဒီဟာအလုပ်ကိုစဉ်းစားပြီးစိတ်ပူနေရတဲ့ကြောင့်မလို့ပျော်ရှင်ပျော်ရှင်ပျော်ရှင်တော့လည်းပျော်လို့မရဘူးလှုပ်ချင်တာလည်းလှုပ်လို့မရဘူးဆိုပြီးတော့ပြန်တွေးပါတယ်မှာ
ဆိုအခုနောက်ဆုံးမေးချင်တာပေါ့နော်ဆိုတော့ဒါအမေရိကန်ပြည်ထောင်စုမှာအခုလက်ရှိဖြစ်နေတဲ့အခြေအနေနဲ့ဆိုင်ပါတယ်ဆိုတော့အခုအခြေအနေအရဆိုရင်ဒီကိုဗစ်ကြောင့်ပေါ့နော်လူတွေအများကြီးပဲတိတ်နဲ့တန်းနဲ့ချီပြီးတော့ဝင်ငွေတွေထိခိုက်နေတယ်နောက်တစ်ခါဒီအသားရောင်ခွဲခြားမှုနဲ့ပတ်သက်ပြီးတော့လူတွေရဲ့စိတ်ထဲမှာမကျေနပ်မှုတွေကတိတိတသာအခုမြင်နေရပါတယ်ဆိုတော့ဒီလိုအခြေအနေမျိုးမှာလူတွေကတယောက်နဲ့တယောက်ပေါ့နော်သူကဖြူတယ်ကိုကမဲတယ်အဲ့လိုဟာမျိုးတွေကိုခွဲခြားမနေဘဲနဲ့တယောက်နဲ့တယောက်ချစ်ခင်စိတ်နဲ့ဟိုမခိုင်တို့လိုမျိုးပေါ့နော်လိုအပ်နေတာကိုကူညီမဲ့လူတွေကူညီဖို့ဘယ်လောက်ထိလိုအပ်နေတယ်လို့ထင်ပါလဲရှင
်အပြည့်အဝလိုအပ်ပါတယ်အမေတကယ်ပါဟိုကိုတက်နိုင်တဲ့ဘက်ကပေါ့နော်အခုဆိုရင်ခိုင်လဲဒီမှာအာရှလူမျိုးစီးပွားရေးလုပ်ငန်းဒီမှာဖွင့်ထားတာခိုင်ရဲ့နောက်မျက်နှာချင်းဆိုင်မှာရှိတဲ့ဒီတရုတ်စားတောက်ဆိုင်ပေါ့ခိုင်တို့နှစ်ယောက်ပဲရှိတယ်ဆိုတော့တခါတလေကျတော့မျက်စောင်းတို့ခံရတာပဲသူတို့တွေကဒီမှာလာပြီးတော့ဒီမှာရှိတဲ့အများစုရဲ့လူဖြူအများစုရဲ့အလုပ်တွေကိုယူနေတယ်လို့မြင်တဲ့သူတွေပြောတဲ့သူတွေရှိတာပဲဒီပြောသမျှမကောင်းမြင်သမျှကိုလိုက်ပြီးတော့တုံ့ပြန်နေမယ်အစားကိုရောက်နေတဲ့အခြေအနေမှာကိုယ့်ရဲ့ပတ်ဝန်းကျင်နဲ့တဟဇာတာဖြစ်အောင်နေဖို့အဲ့ဒီစိတ်ကလေးနဲ့သာထားလိုက်မယ်ဆိုလို့ရှိရင်သူများကလည်းကိုယ့်ကိုတော်တော်လာပြီးတော့ဟိုဘလိုင်းဆော့မဆော့ခါရဲဟိုအမှားကိုစီးလေးနဲ့ကိုပေါ့နော်ကိုစီးနဲ့ကိုနေတယ်ကိုတက်နိုင်တာပဲလုပ်တယ်အမကိုတက်နိုင်တဲ့ဟာကိုလည်းတို့တခါတည်းအသိပေးထားတယ်ဒီတက်ပို့ပြီးတော့လဲကိုကိုလာပြီးတော့မတောင်းဆိုဖို့ပြပြသားသားတခါတည်းပြောထားတာပေါ့နော်အဲ့တော့အဲ့လိုလေးနေပေးရင်းနဲ့အတက်နိုင်ဆုံးကိုပတ်ဝန်းကျင်ကိုပြန်ပြီးတော့တခုခုအကျိုးပြုပေးနိုင်မယ်ဆိုရင်အကောင်းဆုံးပဲလို့ခိုင်အဖေနဲ့အမေကလည်းအဲ့တိုင်းပဲတို့ကနေတိုင်းကြင်ကြံနေတော့ခိုင်လည်းတို့စီကအများကြီးသင်ခန်းစာရပါတယ်အဖေနဲ့အမေကိုကျေးဇူးတင်ပါတယ
်မခိုင်ကိုနေစားအခုလိုမျိုးအချိန်ပေးပြီးဖြစ်တဲ့အတွက်အများကြီးကျေးဇူးတင်ပါတယ်ရှင
်ကျေးဇူးအများကြီးတင်ပါတယ်အမကြီး
မင်္ဂလာပါရှင်။ဥစီတူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်အစီအစဉ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီ။ No Vote ပြည်တနာဘလူကင်တွေဖြည့်ရှင်းတင်တယ်ဆိုတဲ့ခေါင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြမှာပါ။ဥစီတူအောင်မြင့်နဲ့အတူကျမအင်ဂျင်နိုင်ကအကူအညီတင်ဆက်ထားပါရရှင်။
လာမယ့်2020နိုဝင်ဘာ10ရက်နေ့မှာအထွေထွေရွေးကောက်ပွဲကြီးကျင်းပပါတော့မယ်။2015ခုနှစ်ရွေးကောက်ပွဲတုန်းကအတိုင်းအားလုံးပါဝင်ရှင်ပြန်ကြမယ့်ရွေးကောက်ပွဲအမျိုးအစားပါ။ရွေးကောက်ပွဲကိုသဘေးမောက်တဲ့ကြီးကြီးမားမားပါတီအဖွဲ့အစည်းမရှိပါဘူး။ဒါပေမဲ့2015ရွေးကောက်ပွဲနဲ့ခြားနာတာတစ်ခုကနိုဘုတ်လုံးမဲ့သူတွေပေါ်လာသလိုပယ်မဲသွားပေးကြဖို့အထိလုံလုံချွန်ချွန်ပြောဆိုသူတွေလည်းရှိလာပါတယ်။လာမယ့်ရွေးကောက်ပွဲမှာနိုဘုတ်လုံးမယ်လို့ပွင့်ပွင့်လင်းလင်းထုတ်ဖော်ပြောဆိုထားသူတွေကသူတို့ဟာ2015ခုနှစ်မှာအပြောင်းလဲကိုလိုလားတာကြောင့် NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုမဲပေးခဲ့ကြကြောင်းဒါပေမဲ့ NLD အစိုးရအုပ်ချုပ်ခဲ့တဲ့၄နှစ်ကျော်ကာလမှာသူတို့မျှော်လင့်သလိုအပြောင်းလဲကိုမဖော်ဆောင်နိုင်တဲ့အကြောင်းချွင်းယွင်းချက်အားနည်းချက်အမှားတွေအများကြီးလုပ်ခဲ့တဲ့အကြောင်းတိုင်းသားတွေအကျိုးအတွက်လည်းမလုံနိုင်ပဲပြည်ပခန့်ဖြစ်စရာတွေကိုတောင်လုပ်ခဲ့ကြောင်းအခြားတစ်ဖက်မှာလည်း NLD ကိုမဲမပေးပေမဲ့အခြားပေးစရာကြိုက်နှစ်သက်တဲ့ပါတီလည်းမရှိတာကြောင့်ဘယ်ပါတီကိုမှမဲမပေးပဲနိုဘုတ်လုံးမယ်ဆိုတဲ့အကြောင်းပြောဆိုထားပါတယ်နိုဘိုလှူရှာမှုဟာလာမယ့်ရွေးကောက်ပွဲအပေါ်ဘလို့တက်ရောက်လာမှလဲဆိုတဲ့ကိစ္စစိတ်ဝင်စားစရာပါခုဒီပတ်အဲ့ဒီအကြောင်းလေ့လာတင်ပြသွားပါမယ
်တကယ်တော့ကိုယ့်ဘာသာကိုတဦးချင်းနိုဘိုလှုပ်တယ်နိုဘိုလှုပ်ဖို့စီရင်နေဆိုတာမျိုးကတော့နိုင်ငံတကာမှာရောမြန်မာနိုင်ငံမှာပါတိတ်မဆိတ်ပါဘူးအဲ့လိုကိစ္စမျိုးဟာအကြောင်းရင်းကနှစ်မျိုးပေါ်မှာအခြေခံပြီးပေါ်ပေါက်လာတာမျိုးပါပထမတစ်မျိုးကတော့ဒီမိုကရေစီထွန်းကားတဲ့ဖွံ့ဖြိုးပြီးနိုင်ငံတွေမှာဖြစ်လေဖြစ်တာရှိပါတယ်။အဲ့ဒီနိုင်ငံတွေမှာရွေးကောက်ပွဲလုပ်တယ်ဆိုတာပုံမှန်လုံယုံလုံစင်ဖြစ်ပြီးလွတ်လပ်ပြီးတရားမျှတမှုရှိပါတယ်။ရွေးကောက်ပွဲမတမာမှုဆိုတာအဲ့ဒီနိုင်ငံကပြည်သူတွေမကြားဘူးတဲ့အရာမျိုးပါ။နိုင်ငံတချို့မှာတော့ပြိုင်ဘက်ပါတီတွေကြားနိုင်ငံရေးစီးပွားရေးလူမှုရေးစတဲ့မူဝါဒရေးရာတွေမှာတိတ်ပြီးမကွာခြားတတ်ပါဘူး။ခိုင်မာအားကောင်းတဲ့ institute တွေအောက်မှာအစိုးရတလက်ကနေနောက်တလက်ပြောင်းတိုင်းဝန်ကြီးချုပ်ဒီတယောက်ကနေနောက်တယောက်ပြောင်းသွားတိုင်းလူအဖွဲ့အစည်းတွေမှာတည်တာတဲ့တယောက်မှုတွေဖြစ်လေဖြစ်တာမရှိပါဘူးပြောရရင်အစိုးရပြောင်းသွားတယ်ဆိုပေမဲ့တာမန်ပြည်သူအများစုကြီးရဲ့နေ့စဉ်လူနေမှုဘဝတိတ်ပြီးပြောင်းလဲသွားတာမျိုးမရှိတတ်ကြတာမျိုးပါ ဒီလိုအခြေအနေမျိုးတာမန်ပြည်သူတွေကြားမှာမဲပေးခြင်းမပေးခြင်းတိတ်ထူးခြားမှုမရှိဘူးလို့ခံစားရကြပါတယ်။ပါတီတစ်ခုခုလူပုဂ္ဂိုလ်တယောက်ယောက်ကိုမဲသွားပေးလိုက်လို့လည်းသူတို့နေ့စဉ်ဘဝတိတ်ပြီးထူးခြားသွားမှာမဟုတ်ဘူးလို့ခံစားရကြပါတယ်။ဒီတစ်ခါ no vote ဆိုပြီးမဲသွားမပေးဘဲနေတတ်ကြတာမျိုးပါ။တချို့နိုင်ငံတွေမှာဆိုရင် no vote များလွန်းလွန်းမဲပေးသူရာခိုင်နှုန်းအတော်လေးနည်းပါးတာမျိုးတော့ဖြစ်တတ်ပါတယ်။နမူနာအားဖြင့်ဂျပန်နဲ့အနောက်ဥရောပကနိုင်ငံတချို့ပါ
။နောက်တစ်မျိုးကတော့သဘိမမှုဆန်တဲ့ no vote ပါ။မဖွံ့ဖြိုးသေးတဲ့နိုင်ငံတွေအာဏာရှင်နိုင်ငံတွေအာဏာရှင်တစ်ပိုင်းနိုင်ငံတွေမှာဖြစ်ပေါ်လေးရှိပါတယ်။အဲ့ဒီနိုင်ငံတွေမှာရွေးကောက်ပွဲကိုနာမည်ကြားကောင်းရုံလောက်လုပ်ပြတတ်ကြပါတယ်။တရားမျှတမှုမရှိတဲ့ရွေးကောက်ပွဲဆိုင်ရာဥပဒေတွေစီကံတွေချမှတ်ထားတတ်ကြသလိုပြိုင်မဲ့အတိုက်ခံပါတီတွေဝင်ရောက်ရှင်ပြိုင်ခွင့်မရအောင်အမျိုးမျိုးညှစ်ပတ်ထားလို့ရှိပါတယ်။အဲဒီရွေးကောက်ပွဲကိုကမကထားလို့ကျင်းပပေးတဲ့ကော်မရှင်တွေကလည်းအာဏာရှင်တွေလိုချင်တဲ့အဖြစ်မထွက်ထွက်အောင်မတမာမှုတွေကိုနှီးမျိုးစုံနဲ့လုပ်ပေးတတ်ပါတယ်။အဲလိုချင်းတွေအောက်မှာပြည်သူလူထုဟာသူတို့ဆန္ဒအစစ်မှဖော်ထုတ်ခွင့်မရတာတနည်းအားဖြင့်သူတို့မဲပေးခြင်းတဲ့ပါတီအမတ်လောင်းတွေရွေးကောက်ပွဲမဝင်နိုင်လို့မဲပေးလို့မရတာတကယ်လို့ရွေးကောက်ပွဲဝင်မဲသွားပေးခဲ့ရင်လဲကော်မရှင်အစင်းစင်းရဲ့မသမာမှုကြောင့်ကိုယ်ဆန္ဒမဲဘာမှမထူးခြားတာစတဲ့အခြေအနေမျိုးကြုံရမှာကိုသိနေတတ်ကြပါတယ်အဲ့ဒီအခြေအနေမျိုးမှာဒူးချင်းစီအနေနဲ့ no vote ဆိုပြီးမဲမပေးတာမျိုးလုပ်ကြပါတယ
်တချို့နိုင်ငံတွေမှာတော့ရွေးကောက်ပွဲကိုသဘိမ့်မှောက် no vote campaign လုပ်ပြီးရွေးကောက်ပွဲရဲ့တရားဝင်မှုပြပြအောင်စူးစမ်းကြတာမျိုးလည်းရှိပါတယ်အာနာရှင်နိုင်ငံတချို့မှာတော့ဥပဒေပြဋ္ဌာန်းချက်တွေနဲ့တားမြစ်ထားတတ်ကြလို့ no vote ကိုကြဲကြဲပြောလို့မရတာမျိုးရှိတတ်တယ်လို့ရွေးကောက်ပွဲကိုသဘိမ့်မှောက်ကြပါဆိုပြီးစည်းရုံးလို့လည်းမရနိုင်ပါဘူးဥပဒေအရထောင်ထဲရောက်သွားနိုင်လို့ဖြစ်ပါတယ်မြန်မာနိုင်ငံမှာလည်းအဲ့လိုဖြစ်ခဲ့ပူပါတယ်တိတ်မဝေးလာသေးတဲ့2010ပြည့်ရွေးကောက်ပွဲကာလမှာပါအလုံးပါဝင်လို့မရအောင်ဥပဒေထုတ်တားမြစ်ခဲ့တဲ့အပြင်နိုင်ငံရေးသမားအများအပြားကိုကြဲကြုံနဲ့အချင်းတောင်တွေထဲထည့်ထားပြီးမှကျင်းပတဲ့ရွေးကောက်ပွဲဖြစ်လို့ပါအဲ့ဒီအချိန်တုန်းက NLD အဖွဲ့ဝင်တို့ရွေးကောက်ပွဲမှာမဲသွားမပေးကြဘူးတပိတ်မှောက်ကြဘူးလှုံ့ဆော်ခဲ့ပူပါတယ်အခု2020ပြည့်ရွေးကောက်ပွဲကတော့2010ပြည့်ကနေခြားနာပါတယ်2015တုန်းကလိုပဲအားလုံးပါဝင်ရှင်ပြိုင်ကြမယ်ပွဲပါဒါကြောင့် no vote လို့တာကို NLD ပြည်ခိုင်ဖြူ SNLD အပါအဝင်ပါတီတိုင်းလူလူကလက်မခံကြပါဘူးဩဂုတ်လ9ရက်နေ့ကလုပ်တဲ့မဲဆင်းထုတ်ပြန်ခြင်းဆိုင်ရာအွန်လိုင်းစည်းဝေးပွဲမှာ no vote နဲ့ပတ်သက်ပြီးဒေါင်ဆန်းစုကြည်ကကိုယ်နိုင်ငံအတွက်ကိုတာဝန်ယူခြင်းနဲ့စိတ်ဟာလူတိုင်းလူတိုင်းမှာရှိရမယ်ကိုကြိုက်တယ်လို့မဲပေးရမယ်ဒါပေမဲ့မဲမပေးဘဲနဲ့တော့ဒီစနစ်ကြီးကိုမကြိုက်ဘူးလို့ဟိုဟာမကြိုက်ဘူးလို့ပြောတာကအင်မတန်တာဝန်မဲ့တာပဲဆိုပြီးပြောဆိုခဲ့ပါတယ်အလားတူပြည်ခိုင်ပြိုးပါတီဥက္ကဋ္ဌဦးသန်းထေးကလည်းဇူလိုင်လ31ရက်နေ့ကသူရဲ့ Facebook လူမှုကွန်ရက်စာမျက်နှာမှာကိုကြိုက်တာကိုရေးခွင့်ဟာပြည်သူတိုင်းပိုင်တဲ့အခွင့်အရေးတည်းပါကိုကြိုက်တာကိုမရွေးရင်သူများပေးတာကိုပဲကြိုက်ကြိုက်မကြိုက်ကြိုက်ယူရမှာဆိုပြီးဖော်ပြခဲ့ပါတယ်နိုင်ငံရေးသမားအများစုကတော့ဆရာနာရှင်တွေကိုရာစုနှစ်တစ်ဝက်ကျော်လောက်ရင်ဆိုင်တိုက်ခိုက်အသက်သွေးချွေအများကြီးပေးပြီးမှအခုအဆင့်လောက်မဲပေးခွင့်ရလာတာမို့ဒါကိုစန့်ကျင်တဲ့ no vote လှုပ်ရှားမှုကိုမကြိုက်ကြပါဘူးကိုဘာသာကိုမဲပေးတာမဲမပေးတာနိုင်ငံသားတယောက်ရဲ့အခွင့်အရေးဖြစ်ပေမယ့်အခြားသူတွေကပါမဲမပေးအောင်စည်းရုံးတာလှုံ့ဆော်တာမျိုးကိုတော့ဒီမိုကရေစီစနစ်ကိုဟန်တာနှောက်ယှက်မှုအဖြစ်ရှုမြင်ကြပါတယ
်လက်ရှိအခြေအနေကလာမယ့်ရွေးကောက်ပွဲအပြီးမှာဖြစ်လာနိုင်ခြင်းနှစ်ခုပဲရှိပါတယ် NLD ဒါမှမဟုတ် NLD အုပ်စုကတင်တဲ့သမ္မတနဲ့ NLD အစိုးရဒါမှမဟုတ်တပ်မတော်အစုအဖွဲ့ကဦးဆောင်တဲ့မဟာမိတ်အုပ်စုကတင်တဲ့သမ္မတနဲ့အစိုးရအဖွဲ့အဲ့ဒီနှစ်ခုပါပဲလို့ဘုတ်သမားတွေအနေနဲ့အဲ့ဒီနှစ်ခုတည်းကတစ်ခုခုကိုကြိုက်ရယ်မဲသွားပေးဖို့လိုပါတယ်။ဒါမှမဟုတ်တစ်ခုခုကိုလက်မခံနိုင်ဘူးဆိုရင်လည်းမဲသွားပေးဖို့လိုပါတယ်။ဘယ်ဆိုရတက်တက်လက်ခံပါတယ်ဆိုရင်တော့သူတို့ no vote လုပ်တာမှန်ပါလိမ့်မယ်။ရွေးကောက်ပွဲမှာပါဝင်ရှင်ပြန်ရမယ့်နိုင်ငံရေးပါတီအားလုံးကတော့ပြည်သူတွေမဲပေးလာအောင်စည်းရုံးသင့်ပါတယ်။လက်ရှိမဲဆေးအမှားအရွေးအလွန်များတဲ့ကိစ္စဝိုင်းပြီးကူညီဖြေရှင်းပေးကြရပါလိမ့်မယ်။ no vote သမားတွေကိုအပြစ်တင်နေမဲ့အစား no vote ဆိုတာဘယ်လိုမျိုးလဲပြည်သူလူထုဒီထက်ပိုပြီးသိလာအောင်ရှင်းပြတာဒီမိုကရေစီစနစ်ကိုလိုလားမြတ်လို့တယ်ဆိုရင်ထွက်ပြီးမဲလာပေးအောင်စည်းရုံးတာမျိုးကိုပဲအာယုံဆိုင်လုပ်သိကြကြောင်းပါ
ဗီဒီယိုကိုရေးလာတဲ့တောရရှင်တွေရဲ့ပေးစာတွေအီးမေးတွေပြီးတော့ VOA မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့တောရရှင်တွေရဲ့မှတ်ချက်တွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။နောက်ပိုင်းမှာတော့တောရရှင်တွေချင်းချင်းပေးပို့လာတဲ့မြစ်တာအတေးလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါတယ်။အရင်ဆုံး VOA ကို Messenger ကရေးလာတဲ့တောရရှင်တွေရဲ့အစာတိုလေးတွေကိုပြန်ကြားပေးသွားချင်ပါတယ်။ VOA ကိုနားဆင်လာတာနှစ်ပေါင်းများစွာကြာခဲ့ပါပြီ။ဖီယိုရောင်လက်ဆောင်ရခဲ့ပူပါတယ်ကျေးဇူးအထူးတင်ပါတယ်ခင်ဗျာဖီယိုဖွဲ့သားတွေအားလုံးကျန်းမာချမ်းသာကြပါစေလို့ရေးလာတဲ့သောရရှင်ကတော့မြန်မာပြည်ကသောရရှင်ဖြစ်ပါတယ်တန်းနေသောရရှင်တရားခတ်တူလိုမေးလာတာပါ Messenger မှာ Lin News ဆိုတဲ့သောရရှင်မှာဖီယိုမှာသတင်းထည့်ခြင်းရေဘလို့ဆက်သွယ်ရပါမလဲရှင်နဲ့ဟုတ်ကဲ့ပါဒီမှာကျွန်မသတင်းထည့်ခြင်းနေဆိုတဲ့ဇာတ်ကိုတော့အရန်ရှင်းရှင်းလင်းလင်းမရှိလို့ပြန်ပြီးတော့မေးချင်ပါတယ်ကျွန်မတို့ VOA ကဒီဖြစ်ပေါ်လာတဲ့သတင်းတွေကိုထုတ်လွှင့်ပေးနေတဲ့ဒီသတင်းဌာနဖြစ်ပါတယ်ရေဒီယိုနဲ့ရုပ်မြင်သံကြားသတင်းတွေကိုတင်ဆက်ပေးနေတာဖြစ်ပါတယ်ရှင်ဒါပေမဲ့ကျွန်မတို့ရဲ့ထုတ်လွှင့်ခြင်းကအချိန်အကန့်အသတ်နဲ့မလို့တခြားဟိုရုပ်မြင်သံကြားသတင်းဌာနတွေလိုမျိုးကျွန်မတို့ဆီမှာကြော်ညာထည့်တာမျိုးတော့မရှိပါဘူးเนาะဒါပေမဲ့ဒီသတင်းရှင်ကကြော်ညာလို့တော့ရေးမထားဘဲနဲ့သတင်းထည့်ခြင်းနဲ့ဆိုလို့ဘလို့သတင်းမျိုးထည့်ခြင်းတာလဲဆိုတာကျွန်မနည်းနည်းစဉ်းစားရကြက်သွားပါတယ်ဟိုကျွန်တော်တို့သတင်းတွေတင်ဆက်တဲ့ခါမှာလည်းဖြစ်ပေါ်တဲ့သတင်းတွေကိုတင်ဆက်တာဖြစ်တဲ့အတွက်ကြောင့်မလို့တကူးတကအဲ့ဒီသတင်းနဲ့ပတ်သက်ရင်တော့သတင်းထည့်တယ်ဆိုတာမျိုးလုပ်เสียရမလို့ပါဘူးเนาะအခုလိုမင်းမြင်လာတဲ့အတွက်ကျေးဇူးတင်ပါတယ်နောက်ထပ်အင်္ဂလိပ်လိုစာရေးလာတဲ့သောရရှင်ကတော့ Borel Karani ဆိုတဲ့သောရရှင်မှာသူက Hello from Refugee Thailand ဆိုပြီးတော့ဒီသူကတော့ထိုင်းနိုင်ငံမှာရောက်ရှိနေတဲ့ဒီဒုက္ခသည်တွေဖြစ်ပါတယ်ဆိုပြီးတော့အင်္ဂလိပ်လိုရေးလာတာပါဒီသောရရှင်ကကျမတို့ VOA ကထုတ်လွှင့်တင်ဆက်ပေးတဲ့အစီအစဉ်တွေကိုသဘောကျပါတယ်VOA ဝိုင်းတော်သားတွေရဲ့လှူအားကိုလည်းကျေးဇူးတင်ပါတယ်အခုတော့သူ့အနေနဲ့ဒီရွေးကောက်ပွဲနဲ့သက်ဆိုင်တဲ့သတင်းတွေကိုပို့ပြီးတော့နားဆင်ကြပါတယ်ကျေးဇူးတင်ပါတယ် VOA ဆိုပြီးအင်္ဂလိပ်လိုရေးလာပါတယ်ရှင်ကျမတို့စီကိုဇွန်လတုန်းကတခါစာရေးသေးတဲ့မောင်ဝင်းဆိုတဲ့သောရရှင်ကလည်းအခုဩဂတ်စ်လမှာတခါစာထက်ပြီးတော့ရေးလာပါတယ်ကျေးဇူးအထူးတင်ပါတယ်နော
်မင်္ဂလာပါ VOA အဖွဲ့သားများကျမ်းမာကြပါစေအခက်ခဲတွေလွန်မြောက်ကြော်ဖြတ်နိုင်ကြပါစေVOA ကျွန်တော်စာရေးတာမရောက်ဘူးလားဗျာအခုနောက်ပိုင်းသတင်းတွေနားထောင်ရတာဗဟုသုတရပါတယ်နှစ်တွေလည်းဆယ်စုချီနေပါပြီ1986ခုနှစ်ကစလို့ပေါ့ရေဒီယိုလေးအမှတ်တရသိမ်းထားပါသေးတယ်ဖုန်းနေပေါ်လာတော့အနားပေးထားရပါတယ်ကျွန်တော်ပို့တဲ့စာမရောက်ဘူးလားသိချင်လို့ပါ VOA ရသတင်းစုံပြန်ကြားတင်ဆက်ပေးနေလို့ကျေးဇူးအထူးတင်ပါတယ်အလို့ရှုံနေလို့စာမရေးဖြစ်ပါဘူးစဉ်ဆက်မပြတ်နိုင်ငံတကာသတင်းမြန်မာသတင်းထုတ်လွှင့်နေတာတော့မှပြဿနာရှာကြတယ်နားထောင်ရင်စေမကောင်းလို့ပါအမြဲတမ်းအားပေးနားဆင်ရပါဗျာအောင်မြင်ကြပါစေ VOA
ဟုတ်ကဲ့ပါကိုမောင်ဝင်းရေစာရီရောက်ပါတယ် VOA ကိုဒီနေရာကနေပြီးတော့ဆက်သွင်းနိုင်ပါတယ်ဆက်လက်ပြီးတော့အားပေးပါအထူးကျေးဇူးတင်ပါတယ်ရှင်သောရရှင်နေအနေနဲ့ကျမတို့ကို Facebook Messenger တုံးပြီးတော့စာရေးလို့ရတဲ့အချိန်တည်းကစာပြီးတော့မကြာခဏရေးထားပြီးသားသောရရှင်နေလည်းမကြာခဏပြင်ပြင်ပြီးတော့စာရေးလာကြတာတွေ့ရပါတယ်ဒါပေမဲ့ဒီမှာစိတ်မကောင်းစရာကောင်းတာကကျမတို့ရှိကိုဟိုးအရင်ကဒီစားလိုက်ကနေတစင်စားရရင်းနေကြသောရရှင်တွေအားလုံးကတော့ဒီအင်တာနက်နဲ့အလံဝေးပြီးတော့ဒီနောက်ပိုင်းအင်တာနက်ခင်မှာစားရကျမတို့စီကိုဒီ Messenger ကတစင်ရောက်မလာတော့ဘဲနဲ့ဒီလိုမျိုးကျမတို့ရဲ့သောရရှင်ဟောင်းနေကျမတို့ဒီနီးပညာတိုးတက်လာတဲ့ခေတ်ပိုင်းရောက်လာတဲ့အခါမှာတို့နဲ့နည်းနည်းအဆက်ပြတ်တလို့ဖြစ်သွားတဲ့အတွက်တော့စိတ်မကောင်းဖြစ်မိပါရဲ့နော်ဒီလိုမျိုး Messenger ကနေစားရမကြာခဏရေးပို့လာတဲ့သောရရှင်တွေတဲ့မှာတော့ဒီနောက်ထပ်သောရရှင်တယောက်ဖြစ်တဲ့လီဆုခွာဖားဆိုတဲ့သောရရှင်ဟိုတလောတုန်းကလည်းသူစာရေးတာမှတ်မှတ်ရရကျွန်မမှတ်မိပါရဲ့နော်ဒီသောရရှင်ကတော့ကျမတို့ VOA အဖွဲ့သားတွေအားလုံး COVID-19 ရောဂါနဲ့ကင်းဝေးကြပါစေဆိုပြီးဆုတောင်းပေးလာတာပ
ါမင်္ဂလာပါ VOA ဝိုင်းတော်သားတွေအားလုံးကျန်းမာချမ်းသာပြီးတော့ COVID-19 ရောဂါနဲ့အဆင်ကင်းဝေးကြပါစေဒါနဲ့ယင်းတစ်ခေါက်တုန်းကကျွန်တော်စာကိုပြန်ပြီးတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်နော် VOA ကို2008ကနေပြီးတော့အခုထက်ဒီအမြဲနားဆင်ဖြစ်ပါတယ်ဘုဟုသုတတွေအများကြီးရပါတယ်ဂျပန်နိုင်ငံဟီရိုရှိမာအနုပြုဘုံကျဲခါတဲ့အကြောင်းရင်းကိုဖတ်ချင်လို့ပါ link ရှိလို့ရှင်ကျေးဇူးပြုပြီးတော့ပေးစေချင်ပါတယ
်ဟုတ်ကဲ့ကျေးဇူးတင်ပါတယ်ရှင်ဒီတော့ရှင်ကဂျပန်နိုင်ငံဟီရိုရှိမာအနုပြုဘုံကျဲခါရတဲ့အကြောင်းဖတ်ချင်လို့ဆိုလို့ကျွန်မ link လေးပို့ပေးလိုက်ပါတယ်နောက်ပြီးတော့ဒီတော့ရှင်ပြောထားတဲ့ဟိုအကြောင်းအရာနဲ့ပေါ့နော်ဆက်ဆက်ပြီးတော့ဒီဟီရိုရှိမာဒီအနုပြုဘုံကျဲခါရတဲ့85နှစ်မြောက်အထိမ်းမှတ်သူတို့ကျင်းပကြတဲ့အစီအစဉ်လေးတွေနဲ့ပတ်သက်လို့သတင်းလေးတွေကိုတော့ကျမတို့ပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းက VOA မြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်ကနေပြီးတော့ထုတ်လွှင့်ပေးသွားပါတယ်ရှင်။ Facebook စာမျက်နှာပေါ်မှာကြည့်ရှုလို့ရပါတယ်ရှင်။အဲ့ဒါလည်းကြည့်ကြည့်လိုက်ပါအောင်နော်။ကျေးဇူးတင်ပါတယ်။ မြန်မာနိုင်ငံကနိုင်ငံရေးအခြေအနေတွေလူမှုရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးတော့သောရရှင်တွေကိုယ်ပိုင်မြင်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်ရေးသားလာကြတဲ့စာတွေကိုလည်း VOE ကလက်ခံရရှိပါတယ်နော်အဲ့ဒီကစာတချို့ကိုအခုပြောပြပေးသွားချင်ပါတယ်ပထမဦးဆုံးငိမ့်ငိမ့်ရင်းနဲ့ပတ်သက်ပြီးတော့သောရရှင်တယောက်ကိုယ်ပိုင်အမြင်ကိုရေးလာတဲ့သောရရှင်ရဲ့စာကိုဖော်ပြပေးချင်ပါတယ
်ငိမ့်ငိမ့်ရေးဆိုတာလက်မှတ်ထိုးတွေ့ဆုံတဲ့သကဝိုင်းလောက်ပဲဆိုရင်တော့ဒီအဆင့်နဲ့သာမပြေလည်မှုရပ်တန့်နေမှုအဆင်မပြေမှုဖြစ်နေတာတွေကအဓိကအကြဆုံးအတွေးခေါ်တွေကိုဒီကနေ့အချိန်ဒီအကောင့်တွေဖော်ဖို့အားနည်းနေသေးတယ်လို့ပဲဆိုရမှာပါဒီလိုအတွေးခေါ်မျိုးဘယ်လိုပြောရမှာလဲလူတဦးတယောက်အစုအဖွဲ့တစ်ခုအာဏာရအဖွဲ့အစည်းဆိုပါစို့သူတို့အစုအဖွဲ့ငါအစုအဖွဲ့အဖွဲ့ပေါင်းများစွာကွဲပြီးသဘောထားချင်းအယူဆချင်းဆန့်ကျင်မဲ့ဖြစ်နေရင်ဒါကပြဿနာပါငြိမ်းချမ်းရေးဖော်ဆောင်နိုင်ဖို့ကမြန်မာပြည်တွင်းမှာစွမ်းဆောင်နိုင်ရည်ရှိသူတွေကိုအရင်ဆုံးရွေးချယ်နိုင်မှုရှိရပါမယ်အဲ့လိုအစွမ်းရှိသူတွေကနိုင်ငံတော်အတွက်အနာကပ်ဖို့အခွင့်အလမ်းမရှိကြပါဘူးဒီခေတ်ကြီးထဲမှာသူ့လူငါလူအဲ့လိုနဲ့သာပြီးသွားပြန်ရောနောက်ထပ်၅နှစ်၈၅နှစ်အဲ့ဒီတန်တရာတဲကနေရုံးမထွက်နိုင်ကြပါဘူ
းဒီသောရရှင်ကတော့ဒီငင်းငင်းရေးကိုအခုပုံစံနဲ့လုပ်နေရင်တော့ရှေ့၅နှစ်လောက်မှဘာမှပြောင်းလဲမှုတွေတွေ့ရမှာမဟုတ်ပါဘူးဆိုပြီးတော့သူ့ရဲ့ဒီရှေ့အနာဂတ်နဲ့ပတ်သက်ပြီးတော့မျှော်လင့်လို့မရတဲ့အခြေအနေသူ့ရဲ့ထင်မြင်ယူဆချက်ကိုခုလိုရေးသွားပါတယ်ရှိကဘာမှရင်ဆိုင်နေရတဲ့ကိုရိုနာဗိုင်းရပ်စ်ကပ်ဘေးဆိုးနဲ့ပတ်သက်ပြီးတော့ဒီမြန်မာတွေထိခိုက်ရတဲ့အထက်မှာဒါတွေနဲ့ပတ်သက်ပြီးတော့ရေးလာတဲ့စာတချို့ကိုလည်းဆက်ပြီးတော့ဖော်ပြပေးသွားခြင်းပါတယ်။ Black Lady လေးဆိုတဲ့ဒီ Facebook account ပိုင်ရှင်ကအရှေ့မလေးရှားဆာလာဝက်ပြည်နယ် Pressmantle Pintula စက်ရုံမှာခမန်းကျင်းမြန်မာဦးရေ800လောက်ပြင်ကျင်ရဲနဲ့ပြန်ရပါဦးတဲ့မြန်မာအစိုးရကလည်းလမ်းကြောင်းတွေပိတ်ထားပါတယ်ဆိုပြီးတော့သူကဒီခက်တူတူနဲ့ပဲသူတို့ဆက်ရုံမှာဒုက္ခရောက်နေရတဲ့အခြေအနေကိုရေးလာပါတယ်ဒီလိုမျိုးကိုဗစ်ကပ်ဘေးမှာမြန်မာနိုင်ငံကိုပြန်လာကြတဲ့နိုင်ငံရဲ့ချက်မှာအလုံးလုံးနေကြတဲ့သူတွေနဲ့ပတ်သက်ပြီးတော့ရေးလာရင်နောက်ထပ်စာတစောင်မှာတော့မက်လွင်မှာဆိုတဲ့ဒီ Facebook account ပိုင်ရှင်ကရေးလာတာဖြစ်ပါတယ်သူကတော့ပွဲစားနဲ့ပြန်လာတဲ့သူတွေကိုတိတိကျကျစစ်ဆေးတင်ပါတယ်ယောဂဘုကတက္ကနနောက်ပြီးတော့ပွဲစားတွေကဂုတ်သွေးဆုတ်တာမကောင်းသလိုအရေးကြီးတဲ့ကာလမှာတန်ယုံကလည်းအရေးပေါ်အလုံးမလုတာလားဒါမှမဟုတ်တရားမဝင်သွားတဲ့သူတွေမလို့အရေးမယူလုပ်နေတာလားကိုမြန်မာနိုင်ငံသားတွေဘာကြောင့်မဲသွားကမ္ဘာနိုင်ငံအနှံ့ပြားမှာဖြစ်နေတာဆိုတော့အရေးတွေယူလေးလေးစားစားနဲ့ပြန်ဖို့ကိုကောင်းပါတယ်ပတ်စံမရှိကြရင်ဘယ်လိုလုပ်မလဲတဲ့သူကလည်းဒီနိုင်ငံရဲ့ချားမှာဒီကိုဗစ်ကပ်ဘေးကြမှာဒုက္ခရောက်ရပြီးမြန်မာနိုင်ငံကိုပြန်လာလို့မရတဲ့ရှေ့ပြောင်းလူသားတွေနဲ့ပတ်သက်ပြီးတော့အစာရေးလာတာဖြစ်ပါတယ်။ Tomorrow View မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြေတားဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးချင်ကြတယ်ဆိုရင်တော့ Tomorrow View ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်။စာလိုက်ကနေစာပို့မယ်ဆိုရင်View American တဲ့မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရိတ်တာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။ email ပေးဖို့မယ်ဆိုရင် bammy@viewanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျွန်မတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်အတွက်စာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ View မြန်မာပိုင်းစာမျက်နှာဖြစ်တဲ့VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။သောရရှင်တွေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်ရှင ်။အခုနောက်ဆုံးချိန်ရတော့သောရရှင်တယောက်ရဲ့အစာကိုဖော်ပြပေးချင်ပါသေးတယ်နော်။ဒီတော့ရှင်ကတော့မဲရီကနာကျော်ရေမင်္ဂလာပါတဲ့ပထမအဆုံးမြမကြီးကပေးစာများအစီအစဉ်ကိုစာရေးတာပါတချင်းလေးတောင်းချင်လို့ပါအိမ်မပြန်ရတာကြာပါပြီဆိုပြီးတော့ဒီတော့ရှင်မျိုးကြီးစာရေးလာပါတယ
်တချင်းမတောင်းချင်လေးမှပြောချင်တာကကျွန်တော်ကသင်္ဘောသားတယောက်ပါနိုင်ငံနဲ့အဝေးရောက်နေတာကြာပါပြီကိုဗစ် -19 ဖြစ်နေတာကြောင့်မပြန်နိုင်ဘူးဖြစ်နေတာ18လလောက်ရှိနေပါပြီဗျာအရန်ကိုနိုင်ငံကိုသတိရပြီးတော့ပြန်ဖို့အခက်အခဲဖြစ်နေတော့မှာပဲဒါပေမဲ့ဒီတစ်ခေါက်သင်္ဘောတက်တော့view အစီအစဉ်ကိုကန့်ကတ်လို့ဖုန်းလိုက်မိတော့အချိန်မှာ Apple Podcast ကနေပြီးတော့အမြဲ download ဆွဲထားပြီးတော့ backdate နဲ့နားထောင်ပြစ်ပါတယ်။အရန်ကိုတန်ဖို့ရှိပါတယ်။ဘ ഹു သုတတွေလည်းစုံနေ၊သတင်း update တွေလည်းသိရတယ်။သတင်းတွေကိုလည်းယုံကြည်ရဗျာ။ပြောချင်တာကခုလက်ရှိမှာကျွန်တော်ခံစားနေရတဲ့အခြေအနေတွေဘလောက်ဆိုးနေပါစေ တခိုင်မှာလက်ရှိခံစားနေရတဲ့ပြည်သူတွေစစ်တမ်းခံနေရတယ်ဆိုတာကိုမျိုးကြီးပြကြီးမှာတသားရရနေခဲ့ရတဲ့ကျွန်တော်ဖို့မသိခဲ့ရတာအမှန်ပါသိဖို့လည်းမကြိုးစားခဲ့ပါဘူးသိလိုက်ရတော့အရန်ကိုစိတ်မကောင်းဖြစ်ရပါတယ် VOE ကြောင့်လည်းကိုယ်နိုင်ငံအကြောင်းကိုပို့ပို့ပြီးတော့သိလာပါတယ်ကျေးဇူးပါ VOE ဝိုင်းတော်သူဝိုင်းတော်သားများခင်ဗျာတခိုင်ပြည်နယ်အပါဝင်စစ်ဖြစ်နေပြီးတော့ဒုက္ခရောက်နေကြတဲ့မြဝပြည်ကပြည်သူတွေအားလုံးအတွက်နိနိခေသောတည်ဆူထားတဲ့မလူချင်းဘူးစစ်ဆူရဲ့တခြင်းလေးကိုတောင်းကျင်ပါတယ်အားလုံးငြိမ်းချမ်းကြပါစေဗျာစစ်တွေအများဆုံးပြီးဆုံးနိုင်ပါစေလို့ဆုတောင်းပေးပါရစေ
ဟုတ်ကဲ့ပါကွန်မြူကြီးကမှအခုဒီမြန်မာနိုင်ငံကအကြောင်းတွေသိရတယ်ဆိုလို့ဒီစိတ်မကောင်းဖြစ်ရပါတယ်เนาะဒါမဲ့ဒီနိုင်ငံရဲ့ခြားမှာအလုံးလုံးပြီးတော့ဒီမြန်မာနိုင်ငံနဲ့ဝေးပြီးတော့ကိုယ့်ရဲ့မြန်မာနိုင်ငံကအဖြစ်အပျက်တွေကိုမသိတဲ့သူတွေတပုံကြီးလဲကျမတို့ကြုံပူပါတယ်ရှင်ကိုမျိုးကြီးတောင်းထားရဲ့ဒီသချင်းလေးကိုဒီတစ်ပတ်တော့သောရရှင်နေအားလုံးတူတူဝိုင်းပြီးတော့နားဆင်ကြရအောင်ပါနင်းနီခင်ကျော်တီဆူထားတဲ့မလိုချင်ဘူးစစ်ဆိုတဲ့သချင်းလေးကိုအားလုံးနှစ်ချိုက်ခံစားနိုင်မယ်လို့ယူဆပါတယ်နားဆင်ပါအောင်နော
်ဆမလာခဲ့တာချာကြီးလေ
ဆက်ဆိုတဲ့တခြင်းကိုနားဆင်ကြကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်တွေဝေဖန်ကြံပေးစာတွေရင်းဖွင့်စာတွေနဲ့ဒီတခြင်းတောင်းစာတွေကိုတင်းငွေနေညပိုင်းနဲ့တင်းလာနေမနေ့ပိုင်းချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ဗီဒီယိုကနေဖတ်ရနားဆင်နိုင်တဲ့အပြင် VOA မြန်မာပိုင်း Facebook စာမျက်နှာကနေပြော်လဲဓာတ်ရိုက်နားဆင်နိုင်ပါတယ်ပရင့်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုဗီဒီယိုနဲ့ Facebook ကနေဓာတ်ရိုက်နားမထောင်လိုက်ရအောင်ဆိုရင်တော့VOA internet ဆာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင်။ကျွန်တော်တို့ website လိပ်စာက bambi.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်နော်။တော့ရှင်နေအားလုံးရှင်လန်းချမ်းမြေကြပါစေရှင်။
ခုဆက်ပြီးကမ္ဘာတလွှားကထူးခြားတဲ့သတင်းလေးတွေကိုတင်ပြပေးပါမယ်။ဂျာမနီနိုင်ငံကဂျုံဆိုင်ကွင်းထဲမှာအပင်တွေကိုရိတ်လှဲပြီးပုံဖော်ထားတဲ့ဆက်ဝိုင်းတစ်ခုရုပ်တရက်ပေါ်လာခဲ့ပါတယ်။ဗြိတိန်နိုင်ငံက Stonehenge ကျောက်တုံးကြီးတွေဘယ်ဒေတာကတည်လာတယ်လဲဆိုတာသိပ္ပံပညာရှင်တွေဖော်ထုတ်နိုင်ခဲ့ပါတယ်။ဒီလိုကမ္ဘာတလွှားကထူးထူးခြားခြားသတင်းတွေကိုကျွန်တော်ကိုငိမ့်ချမ်းနဲ့မက်ခင်ဖြူတွေတို့ကတင်ဆက်ထားပါတယ
်။ဂျာမနီနိုင်ငံဖဲမှုကဂျုံဆိုင်တဲ့လေဝင်ထဲမှာအပင်တွေကိုရိတ်လဲပြီးပုံဖော်ထားတဲ့ဆက်ဝိုင်းတစ်ခုရုပ်တရက်ပေါ်လာခဲ့ပါတယ်။အဲ့ဒီဆက်ဝိုင်းကိုဒေသရင်းကခီးသွွားဧည့်သည်တွေဓာတ်ပုံလာရိုက်ကြပြီးလေလာနေကြပါတယ်။ ဒီစဝိုင်းထဲမှာအချိုးကျတဲ့ပုံစံတွေကိုပေါ်ထားပြီးတော့အပေါ်စီးကကြီးမှာပဲအပြေအဝကိုမြင်နိုင်ပါတယ်။အခုလိုပုံစံတွေဟာကမ္ဘာတစ်ဝှမ်းမှာပေါ်လာလေ့ရှိပြီးတော့ဒါရီကိုလေ့လာနေတဲ့ဝါသနာရှင်တွေကလည်း theory အမျိုးမျိုးထုတ်ခံမှန်းကြပါတယ်။တချို့တွေကတော့အဲ့ဒီနေရာနားကိုလေးတိုက်သွားလို့ဖြစ်နိုင်တယ်လို့ခံမှန်းကြပြီးတော့တချို့ကတော့လေကမ္ဘာမြေကထွက်တဲ့စမ်းတက်လို့မရတဲ့စွမ်းအင်ကြောင့်ဖြစ်သွားရတာလို့ခံမှန်းကြပါတယ်။1980ခုနှစ်လောက်ကစပြီးတွေ့လာခဲ့ရတဲ့ဒီဆက်ဝိုင်းပုံစံတွေဟာအခုခေတ်မှာတော့တွေ့ရတာပိုများလာပြီးဒါရီကိုသိပ်ပံနေကြလိလာတာကတော့အနည်းနေပါသေးတယ်ရှင်။
ဗြိတိန်နိုင်ငံကအထင်ကြီးနေရာတစ်ခုဖြစ်တဲ့စတုန်းဟန့်ကျောက်တုံးကြီးတွေဘယ်ကတည်လာတယ်လဲဆိုတာကိုစမ်းသပ်စစ်ဆေးနိုင်ခဲ့ပါပြီ။အမေရိကန်ပြည်ထောင်စုမှတိန့်ထားတဲ့ကျောက်တုံးကြီးတွေရဲ့အလဲဥတိုင်းနမူနာကိုစစ်ဆေးနိုင်ခဲ့တာဖြစ်ပြီးတော့စတုန်းဟန့်ကျောက်တုံးကြီး52တုံးထဲကအတုံး50ဟာအဲ့ဒီနေရာကနေ15မိုင်ဝေးတဲ့ Westwood ဒေသကလာတာဖြစ်ကြောင်းဖော်ထုတ်နိုင်ခဲ့ပါတယ်။ဆာဆန်လို့ခေါ်ကြတဲ့ဒီကျောက်တုံးကြီးတွေရဲ့ပါဝင်တဲ့ကျောက်သားဓာတုပစ္စည်းအချို့အစားတွေကိုစစ်ဆေးခဲ့တာဖြစ်ပြီးတော့ဒီကြောက်တုံးတွေဘယ်ကရောက်လာတယ်လဲဆိုတော့လွန်ခဲ့တဲ့အနှစ်400လောက်ကစပြီးသိပ္ပံပညာရှင်တွေမေးခဲ့တဲ့မေးခွန်းကိုဖြေဆိုနိုင်ခဲ့တာပါဒီကြောက်တုံးကြီးတွေရဲ့အပြင်ဘက်စီးပွိုင်းကိုလွန်ခဲ့တဲ့ BC 2500လောက်ကတိဆောက်ခဲ့တယ်လို့ခန့်မှန်းထားပါတယ်ကြောက်တုံးတုံးချင်းစီရဲ့အလေးချိန်ဟာတန်20ကနေ30အထိရှိပြီးတော့အမြင့်ဆုံးကြောက်တုံးက6မီတာအထိမြင့်ပါတယ်ဒီကြောက်တုံးတွေကိုဘာအတွက်သုံးခဲ့တယ်လဲဆိုတာကိုတော့သိပ္ပံပညာရှင်တွေဆက်လက်ဖော်ထုတ်နေပါတယ်ခင်ဗျာ
အီတလီနိုင်ငံကအသက်96နှစ်အရွယ်အသက်အကြီးဆုံးကျောင်းသားတစ်ယောက်ကတော့ကိုရိုနာကပ်ဘေးကာလအတွင်းမှာပဲပွဲယူနိုင်ခဲ့ပါတယ်။ဒုတိယကမ္ဘာစစ်ကိုရောအခုလက်ရှိကျုံနေရတဲ့ကိုရိုနာကပ်ဘေးရောဂါကြီးကိုကျော်ဖြတ်နိုင်ခဲ့ပြီးကမ္ဘာအသက်အကြီးဆုံးကျောင်းသားအဖြစ်ဂျီဆူပေဖတ်တန်တို့တယောက်သမိုင်းနဲ့တသနိကဗေဒအထူးပြုပြီးပါလမ်မိုတက္ကသိုလ်ကပွဲရခဲ့တာပါ။စီစီလီကျုံးကစီးရဲမိသားစုမှာ1923ခုနှစ်ကမွေးဖွားခဲ့တဲ့တယောက်ဖြစ်ပြီးဒုတိယကမ္ဘာစစ်အတွင်းအသက်20အရွယ်မှာရေးတက်မှာအမှုထမ်းခဲ့ပါတယ်။အဲဒီနောက်ယထာဝန်ထမ်းအဖြစ်အသက်မွေးခဲ့ပြီးအသက်90ကျော်မှတက္ကသိုလ်မှာဘွဲ့ရဖို့အတွက်ကျောင်းပြန်တက်ခဲ့တာပါ။2019ခုနှစ်မှာတက္ကသိုလ်တက်ခွင့်ရခဲ့ပြီး3နှစ်အကြာအခုနှစ်ဒီ2020ခုနှစ်မှာကိုရိုနာကပ်ရောဂါကာလအတွင်းမှာပဲသူ့ရဲ့ပညာသင်ကြားမှုတွေပြီးဆုံးသွားခဲ့ပြီးတော့ဘွဲ့ရခဲ့တာဖြစ်ပါတယ်။သူနဲ့အတူကြောင်းပြနေတဲ့သူတွေအထက်အနှစ်90လောက်အသက်ကြီးပေမဲ့လို့လေအမှတ်ကောင်းကောင်းနဲ့အောင်ခဲ့တဲ့အတွက်ဂုံလူတွေလည်းထွက်ခဲ့ပါတယ
်။ပြီးခဲ့တဲ့အပတ်ကချက်သမရနိုင်ငံမှာဘီယာတောက်အပြေးပြိုင်ပွဲတစ်ခုကိုကျင်းပခဲ့ပါတယ်။နိုင်ငံရဲ့အကြီးဆုံးဘီယာချက်ဆက်ယုံဖီလ်ဆာအကွာရီမှာကျင်းပတာဖြစ်ပြီးတော့ဘီယာချက်သူတွေရှောက်ရတဲ့လမ်းကြောင်းတစ်လျှောက်အပြေးပြိုင်ခဲ့ကြရတာပါ။ရေအောက်ဘီယာလောင်ထားတဲ့မှောင်အေးအေးအခန်းတွေထဲကိုလည်းဖြတ်ပြေးခဲ့ရပြီးနေအမြင့်မညီတဲ့နေရာတွေနဲ့ချောနေတဲ့နေရာတွေကိုလည်းဖျက်ပြေးခဲ့ရပါတယ်။ပါဝင်သူတွေအနေနဲ့အကွာအဝေး 5.5 ကီလိုမီတာသို့မဟုတ် 3 ကီလိုမီတာအကွာအဝေးကိုရွေးပြီးပြေးလို့ရပါတယ်။ပန်းဝင်ခဲ့ရင်တော့ဘီယာခွက်ခံလို့ရတဲ့ဖျားအသေးလေးတစ်ခုကိုစုအဖြစ်ရမှာဖြစ်ပြီးတော့အယ်ကိုဟောမပါတဲ့ဘီယာတစ်ခွက်တောက်ခွင့်ရမှာပ
ါ။VOA မြန်မာပိုင်းတနင်္လာနေ့နနက်ခင်းအစီအစဉ်ကိုဆက်လက်တင်ဆက်နေပါတယ်။အခုတော့သတင်းအကျဉ်းချုပ်ကိုပြောပြမှာပါ။မြန်မာနိုင်ငံမှာလူငယ်တင်နန်းကျောင်းကလူငယ်နဲ့ဦးတည်ဆုံမှုအတွက်မန္တလေးတိုင်းဒေသကြီးအစိုးရအဖွဲ့နဲ့တင်နန်းကျောင်းကိုကြီးကြပ်နေတဲ့ပြည်ထောင်စုအဆင့်လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လည်နေရာချထားရေးဝန်ကြီးဌာနတို့ပူးပေါင်းပြီးစုံစမ်းစစ်ဆေးမှုတွေစတင်နေပြီလို့တနုနေနေကကြေညာခဲ့ပါတယ်။အိန္ဒိယနိုင်ငံမှာဆစ်လက်နဲ့အခြားစစ်သုံးပစ္စည်းကရိယာပေါင်း100ကျော်ကိုနိုင်ငံသားကနေတင်သွင်းခွင့်ကိုလာမယ့်ဒီဇင်ဘာလမှာစတင်ပိတ်ပင်ဖို့ရှိပြီး2025ဒီဇင်ဘာလအထိဆက်လက်လုပ်ဆောင်သွားမှာဖြစ်တယ်လို့အိန္ဒိယအရာရှိတွေကဆိုပါတယ်။သီရိလင်္ကာသမ္မတဟောင်းမဟင်ဒာရာဂျာပက်ရှာဟာတနင်္ဂနွေနေ့ကစတုဒ္ဒအကြိမ်မြောက်ဝန်ကြီးချုပ်ဖြစ်ကျန်းသစ္စာကျင်းဆိုခဲ့ပါတယ်။တီးခဲ့တဲ့သတင်းဘက်ကလက်ပတွန်နိုင်ငံဘေရုတ်မြို့မှာဖြစ်ပွားခဲ့တဲ့အင်အားပြင်းထန်လာတဲ့ပေါက်ကွဲမှုကြီးကြောင့်နစ်နာဆုံးရှုံးမှုတွေအတွက်ပြည်လဲထူထောင်ရေးအကူအညီတွေပေးဖို့တနင်္ဂနွေနေ့ကကမ္ဘာခေါင်းဆောင်တွေသဘောတူညီခဲ့ကြပါတယ်။ဒီအတောအတွင်းတနင်္ဂနွေနေ့ကထုတ်ပြန်တဲ့ကိန်းဂဏန်းတွေအရအမေရိကန်ပြည်ထောင်စုမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူ9,000ကျော်ထိရှိနေပြီးကမ္ဘာမှာရောဂါကူးစက်မှုအများဆုံးနိုင်ငံဖြစ်ပါတယ်ရှင်။
ဒ
VOA မြန်မာပိုင်းရဲ့တနင်္လာနေ့နေ့နဲ့ခင်းအစီအစဉ်တွေကိုနားဆင်ကြကြတာပါရှင်။ COVID-19 အရေးပေါ်အခြေအနေအရ VOA မြန်မာပိုင်းအစီအစဉ်တွေကိုပြောင်းလဲထုတ်လွှင့်ပေးနေပါတယ်။ COVID-19 ကပ္ပကပ်ဘေးရောဂါကြီးကနေမြန်မာပြည်သူပြည်သားအလုံးကင်းဝေးကြပါစေလို့ဆုမွန်ကောင်းတောင်းပါတယ်ရှင်။ကျမအင်ဂျင်နိုင်ပါ။
This program has come to you from the Voice of America, Washington.